Welcome to the Voice of America in Burmese.
Washington ရော VOA American တန်ကနေ2020 November လ23ရက်တနင်္လာနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00ထိလိုင်းလိုမီတာ2440နဲ့51လိုင်းလိုမီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူပြောပြပေးပါမယ်။ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံတွေရဲ့ G20 ထိပ်သီးစီးပွားပွဲပိတ်ပွဲနေဖြစ်တဲ့တနင်္လာနေ့မှာကမ္ဘာတစ်လုံးလူတိုင်းကကိုဗစ် -19 ကာဝယ်ဆေးရအောင်တက်ဆွမ်းတမျှလှုပ်ဆောင်ကြဖို့ကတိပြုခဲ့ကြပါတယ်။ကိုဗစ် -19 ရောဂါနဲ့ပတ်သက်ပြီးကာဝယ်ဆေးတွေရောဂါရှိမရှိစမ်းသပ်စစ်ဆေးမှုတွေနဲ့ကုသရေးဆိုင်ရာတွေမှာလူသားအလုံးဈေးနှုန်းတက်နိုင်ပြီးဓာတ်လူညီများရရှိအောင်အထက်နိုင်ဆုံးစူးစမ်းတော့မှာဖြစ်ကြောင်းအဖွဲ့ဝင်နိုင်ငံတွေကသဘောတူခဲ့ကြတာပါ။နှစ်ရက်ကြာကျင်းပတဲ့ဒီအစည်းအဝေးမှာကိုဗစ် -19 ဆိုင်ရာကိစ္စရပ်တွေအပြင်ဥရောပရည်ပြောင်းလဲမှုဆိုင်ရာကိစ္စရပ်တွေကိုပါဆွေးနွေးခဲ့ကြတာပါ။တနင်္လာနေ့အစည်းအဝေးကိုလည်းအမေရိကန်သမ္မတဒေါ်နယ်ထရမ့်တက်ရောက်ခဲ့တာဖြစ်ပြီးဥရုယာတီပြောင်းလဲမှုလျှော့ချနိုင်ရေးဆိုင်ရာနိုင်ငံတကာပါဝင်တဲ့ပါရီသဘောတူညီချက်ကနေအမေရိကန်ဘက်ကနှုတ်ဆက်ရတဲ့ဆိုတာကိုခုခံပြောကြားခဲ့ပါတယ်
။ To protect American workers, I withdrew the United States from the
အမေရိကန်အလုပ်သမားတွေကိုအကာအကွယ်ပေးဖို့အတွက်တရားမျှတမှုမရှိတဲ့တစ်ဖက်သက်ဆန်တဲ့ပါရီဥရုယာတီဆိုင်ရာသဘောတူစာချုပ်ကနေအမေရိကန်နှုတ်ထွက်ခဲ့ကြောင်းပြောသွားတာပါ။ဒီစာချုပ်ဟာအမေရိကန်စီးပွားရေးကိုထိခိုက်စေနိုင်ပြီးတန်းလက်ချီတဲ့အမေရိကန်တွေအလုပ်ကိုင်ဆုံးရှုံးမှုကိုမလိုလားတဲ့အတွက်နှုတ်ထွက်ရတာဖြစ်ကြောင်းလည်းပြောပါတယ်။လူသမားတာဝန်ယူထားချိန်မှာအမေရိကန်နိုင်ငံတွင်၄လတန့်စင်မှုဟာအရင်ကတည်းက9ရာခိုင်နှုန်းပိုပြီးများလာတယ်လို့အထောက်ထားမပြဘဲလည်းပြောကြားခဲ့တာပါ။ EU ဥရောပသမဂ္ဂကတော့နောက်တက်လာမယ့်အမေရိကန်အစိုးရတဲ့အနေနဲ့ပါရီသဘောတူညီချက်ထဲပြန်ပြီးဝင်ဖို့ပြောင်းလဲထားကြောင်းအစည်းအဝေးမကျင်းပခင်တည်းကပြောကြားခဲ့တာပါ။နိုဝင်ဘာ3ရက်ရွေးကောက်ပွဲမှာအနိုင်ရတယ်လို့ကြေညာထားတဲ့ဂျိုးဘိုင်ဒန်ကသူ့အစိုးရအဖွဲ့အတွက်တာဝန်ထမ်းဆောင်တဲ့သူတွေရဲ့ကနဦးအမည်စင်းကိုအင်္ဂါနေ့ကျရင်ထုတ်ပြန်ဖို့စီစဉ်နေတယ်လို့မစ္စတာဘိုင်ဒန်ရဲ့အင်ဂျီရောအမှုထမ်းအကြီးအကဲဖြစ်လာမဲ့ရွန်ကလိုင်းကတင်းင်းရင်းနဲ့မှပြောပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့ရွေးကောက်ပွဲမဲရလပြောင်းသွားစေဖို့အတွက်တရားရေးရကြိုးပမ်းနေစေဖြစ်ပြီးသူ့ရဲ့လှုပ်ဆောင်ချက်ကိုပံ့ပိုးကူညီဖို့ Republican Party ဝင်တွေကိုတိုက်တွန်းနေပါတယ်။ron klein က abc ရုပ်သံတက်ဆောင်မင်းညာကမှာအခုလိုပြောကြားခဲ့တဲ့ mr biden ကဘယ်ဌာနအတွက်အကြီးအကဲအမည်စင်တင်သွင်းမှုရှိရဲဆိုတာကိုတော့မဖြေကြားခဲ့ပါဘူးဒါပေမဲ့ mr biden ကဗဏ္ဍာရေးဝန်ကြီးဌာနအတွက်ဝန်ကြီးသစ်ခန့်မှာဖြစ်ကြောင်းပြီးခဲ့တဲ့သတင်းပတ်ထဲမှာပဲပြောကြားခဲ့တာပါဒါအပြင်သူအစ်စ်ရွေးချယ်တဲ့သူဟာ democratic party ရဲ့သဘောထားအလုံးနဲ့ကိုက်ညီမယ်ပြုပြင်ပြောင်းလဲလူသူတွေကလည်းအလေလက်သဘောထားရှိသူမဟာမိတ်တွေလက်ခံတဲ့သူမျိုးဖြစ်ရမယ်လို့ပြောပါတယ်။ January 20မှာကျန်းသက်စာကျင်းဆိုရတော့မယ်46ဆမြောက် American သမ္မတတာဝန်ယူဖို့အကူပြောင်းကာလအတွက် Mr. Biden ကဆောင်ရွက်နေချိန်မှာပဲသမ္မတ Trump ကတော့ရွေးကောက်ပွဲမှာသူရှုံးနေကြောင်းလက်မခံပါဘူး။မတမာတဲ့မင်းအများပြားတွေ့လာဖို့ရှိတဲ့အတွက် Republican တွေအလျှောက်မပြေးပဲတိုက်ကြဖို့တင်းနင်းရင်းနဲ့မှာပဲသူ့ကိုထောက်ခံသူတွေကို Twitter ကနေပြောကြားခဲ့ပါတယ်။နိုင်ငံပေါင်း34နိုင်ငံပါဝင်တဲ့ဝင်းဟင်စောင့်ကြည့်ရေးဆိုင်ရာ Open Skies Treaty သဘောတူညီချက်ကနေ American ပြည်ထောင်စုကတင်းင်းလင်းနဲ့မှာတရားဝင်နှုတ်ထွက်လိုက်ပြီးဖြစ်ပါတယ်။ရုရှားဘက်ကသဘောတူညီချက်ပါ Senior Secretary တွေကိုထပ်တလဲလဲချိုးဖောက်နေတယ်လို့ American ကဆက်ဆွဲပြီး18နှစ်ကြာပါဝင်ခဲ့တဲ့ဒီသဘောတူညီချက်ကနေနှုတ်ထွက်ခဲ့တာဖြစ်ပါတယ်။လက်နက်ထိန်းချုပ်ရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်ဖြစ်တဲ့ Open Skies Treaty ကနေအခုလိုနှုတ်ထွက်ကြောင်း American နိုင်ငံသားရေးဌာနကအတည်ပြုပါတယ်။2020 November 22ရက်နေ့မှာနှုတ်ထွက်မှုစတင်တက်ရောက်တာဖြစ်ပါတယ်။ဒီသဘောတူညီချက်ကလည်းနှုတ်ထွက်လို့ရတဲ့ဆန္ဒရှိကြောင်းနိုင်ငံခြားရေးဝန်ကြီး Mike Pompeo ကမေလ22ရက်နေ့မှာအကြောင်းကြားခဲ့တာဖြစ်ပါတယ်။ရုရှားနိုင်ငံခြားရေးဌာနကတော့အခုလိုနှုတ်ထွက်ဖို့အမေရိကန်ရဲ့ဆုံးဖြတ်ချက်ကိုရှုံချခဲ့တာပါ။1992ခုနှစ်မှာလက်မှတ်ရေးထိုးပြီး2002ခုနှစ်မှာစတင်တက်ရောက်ခဲ့တဲ့ဒီသဘောတူညီချက်ကနေအဖွဲ့ဝင်34နိုင်ငံအနေနဲ့တခြားဖွဲ့ဝင်နိုင်ငံတွေရဲ့စီလုံဆောင်မှုတွေနဲ့စစ်တပ်ဆိုင်ရာအချက်အလက်တွေရယူဖို့အတွက်အဲ့ဒီနိုင်ငံတွေရဲ့ပိုင်းနက်ပေါ်မှာတောက်ထောက်လန်းခွင့်ပေးထားတာဖြစ်ပါတယ်။ဗြိတိန်နဲ့ကနေဒါနှစ်နိုင်ငံယာယီကုန်သွယ်သဘောတူညီချက်ကိုစနေနေ့ကလက်မှတ်ရေးထိုးခဲ့ပါတယ်။ဒါဟာဗြိတိန် EU ဥရောပသမဂ္ဂကနေနှုတ်ထွက်ပြီးချိန်မှာတခြားနိုင်ငံတွေနဲ့ကုန်သွယ်ဆောင်ရွက်မှုအတွက်ဒုတိယမြောက်အရေးကြီးတဲ့သဘောတူညီချက်ကိုရခဲ့တာဖြစ်ပါတယ်။နှစ်နိုင်ငံကုန်သွယ်ရေးကလည်းသဘာဝဝန်းကျင်အတွက်ပါလုံဆောင်မှာဖြစ်ကြောင်းကနေဒါဝန်ကြီးချုပ် Justin Trudeau နဲ့စနေနေ့ကအွန်လိုင်းကကျင်းပတဲ့လက်မှတ်ရေးထိုးပွဲမှာ ဗြိတိန်ဝန်ကြီးချုပ်ဘိုရစ်ဂျွန်ဆန်ကပြောပါတယ
် Free trade is an important part of the way we're going to bounce back from
COVID ကြောင့်ထိခိုက်နေမှုတွေပြန်ပြီးကောင်းမွန်လာအောင်လှုပ်ဆောင်တဲ့နေရာမှာလက်လက်ဆောင်ကုန်သွယ်မှုကအရေးပါတဲ့ကဏ္ဍကပါဝင်ကြောင်းဗြိတိန်နဲ့ကနေဒါနှစ်နိုင်ငံအတွက်သဘောဝဝန်းကျင်ပြန်ကောင်းအောင်လုပ်ဖို့အမြင်တူနေတဲ့အတွက်ဒီကုန်သွယ်ရေးကိုအကြောင်းပြုပြီးဥရောပရာသီဖောက်ပြန်မှုပြဿနာခြေရှင်းမှုစူးစမ်းတာနဲ့ဝန်ကျင်ကောင်းမွန်မှုကိုအလေးထားတဲ့အလုပ်ကံခွင့်လန်းတိုင်းနဲ့ချီပြီးဖော်ထုတ်ပေးနိုင်မှာဖြစ်တယ်လို့လည်းပြောသွားတာပါဗြိတိန်အတွက်ပထမအရေးပါတဲ့သဘောတူညီချက်ကတော့ပြီးခဲ့တဲ့လတွင်ဂျပန်နဲ့ချုပ်ဆိုနိုင်ရတာဖြစ်ပါတယ
်ဒီလိုရေအမေရိကန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12.13 ညပိုင်းဒိုမီတာ40 kHz 8.13 ညပိုင်းဒိုမီတာ51 kHz 5805နဲ့ပိုင်းဒိုမီတာ190 kHz 1505တို့ကလည်းထုတ်လည်ပေးနေပါတယ်ရှင
်မင်္ဂလာမနက်ခင်းဖြစ်ပါစေကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ VOA ရဲ့ဒီနေ့လာနေမနက်ခင်းသတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်ကိုဗစ်ကူးစက်မှုဆက်တိုးနေတဲ့မြန်မာနိုင်ငံမှာရန်ကုန်တိုင်းကကူးစက်သူအများဆုံးတွေ့ရတဲ့ဒေသအဖြစ်ဆက်ရှိနေပြီးဒုတိယကမန္တလေးတိုင်းတတိယပဲခူးတိုင်းနဲ့တရားဝတီမကွေးတိုင်းတွေကသဒုဋ္ဌပြင်းထန်လိုက်တယ်လို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကနိုဝင်ဘာ22ရက်နေ့ညနေ4နာရီသတင်းထုတ်ပြန်ချက်မှာဖော်ပြပါတယ်။ဒါဟာနိုဝင်ဘာ22ရက်နေ့ကတွေ့ရှိခဲ့တဲ့ကိုဗစ်ဓာတ်ကွဲအတည်ပြုလူနာ1434ဦးထဲကဒေသအလိုက်ပြန်လည်စစ်ဆေးပြတာဖြစ်ပြီးစနေနေ့တရက်တည်းရန်ကုန်တိုင်းမှာ912ဦးမန္တလေးတိုင်း194ဦးပဲခူးတိုင်း83ဦးနဲ့ဧရာဝတီနဲ့မကွေးမှာ50ကျော်60နီးပါးရှိပါတယ်။ကျန်းမာရေးဝန်ကြီးဌာနရဲ့ဒေသငွေနေည7နာရီထုတ်ပြန်ချက်အရမြန်မာနိုင်ငံမှာအခုချိန်ထိကိုဗစ်ကူးစက်ခဲ့သူပေါင်း9900ကျော်ရှိပြီးသေဆုံးသူ1939ဦးရှိသွားပြီဖြစ်ပါတယ်ခင်ဗျာ။ကမ္ဘာရာသီဥတုဖောက်ပြန်ပြောင်းလဲမှုတိုက်ဖြတ်ရေးမှာနိုင်ငံတကာရဲ့ကြိုးပမ်းအားထုတ်မှုတွေပေါ်ထွက်လာအောင်ဂျပန်နိုင်ငံကဥဆောင်သွားမယ်လို့ဂျပန်ဝန်ကြီးချုပ်ဆူဂါကတနင်္ဂနွေနေ့မှာပြောကြားပါတယ်။ကမ္ဘာရာသီဥတုကြောင့်လည်းမူပြဿနာအရေးပေါ်စင်ခေါ်ချက်တွေကိုနိုင်ငံတကာအသိုင်းအဝိုင်းကဂိုင်းထွေဖြေရှင်းဖို့လုပ်ပြီး G20 ခေါင်းဆောင်တွေအတူတကွလည်းတွဲလုပ်ဖို့လိုတယ်လို့ဆူဂါကတိုက်တွန်းသွားပါတယ်
။ဆင်ဂစ်မတက်ရှိဝါ2050年までに温室効果ガスの排出を実質ゼロに
2050ခုနှစ်ရောက်ရင်ကာဗွန်ဒိုင်အောက်ဆိုက်တန်ခွေလုံးဝကင်းစင်ရေးဆိုတဲ့ကမ္ဘာရည်မှန်းချက်အတိုင်းလှုပ်ဆောင်သွားဖို့ကိုဂျပန်ရဲ့ဦးစားပေးမူဝါဒအဖြစ်ပြီးခဲ့တဲ့လတည်းကြေညာခဲ့ပါတယ်။ရာသီဥတုထိန်းသိမ်းရေးလှုပ်ဆောင်ခြင်းကြောင့်စီးပွားရေးဖွံ့ဖြိုးမှုကိုဖြေကန့်စေမယ်ဆိုတဲ့စဉ်းစားဖို့နေအစားစက်မှုထုတ်ကုန်လုပ်ငန်းပုံတံတွေကိုပြောင်းလဲခြင်းအဖြစ်စီးပွားရေးရောလူအဖွဲ့အစည်းပါဖွံ့ဖြိုးတိုးတက်စေမယ်ဆိုတဲ့အမြင်မျိုးနဲ့ချင်းကပ်အကောင့်တွေပေါ်သွားဖို့လိုပါတယ်လို့ဝန်ကြီးချုပ်ဆူဂါကပြောကြားသွားတာပါ။ဘာကြီးကူလေးလာတာနဲ့ပတ်သက်ပြီးနိုင်ငံတကာဖိအားတွေရှိနေတာကြောင့်ပြည်သူ့သမ္မတရှီချင်းမင်ကလည်းပြည်သူ့နိုင်ငံအနေနဲ့2060ခုနှစ်ရောက်ရင်ကာဗွန်ဒိုင်အောက်ဆိုက်ကင်းစင်ရေးကိုလှုပ်ဆောင်နေတယ်လို့ G20 ဆွေးနွေးပွဲမှာပြောသွားပါတယ်။ကမ္ဘာပေါ်မှာကာဗွန်ဒိုင်အောက်ဆိုက်အများဆုံးထုတ်လွှတ်တဲ့နိုင်ငံတွေအဖြစ်တရုတ်အိန္ဒိယကိုဝေဖန်လိမ့်ရှိပြီးဂျပန်နိုင်ငံဟာလည်းကာဗွန်အောက်ဆိုက်အများဆုံးထုတ်တဲ့နိုင်ငံတွေထဲမှာအဆင့်5ရှိပါတယ်ခင်ဗျာ။ထိုင်ဝမ်ကျွန်းကိုအမေရိကန်အစိုးရတာဝန်ရှိသူတူလာရောက်လည်ပတ်ခဲ့တယ်လို့ထိုင်ဝမ်နိုင်ငံသားကြီးဝန်ကြီးဌာနကတနင်္ဂနွေနေ့မှာပြောပေမဲ့အသေးစိတ်ထုတ်ပြောတာမျိုးမရှိပါဘူး။လာရောက်လေပတ်သူဟာ CIA ထောင်လိုင်းရေးအကြီးအကဲဂျီနာဟတ်စပယ်ဖြစ်တယ်လို့ထိုင်ဝမ်သတင်းဌာနတစ်ခုကဖော်ပြခဲ့တာကိုလည်းညင်းဆိုလိုက်ပါတယ်။တရုတ်နိုင်ငံကတော့ထိုင်ဝမ်ကျွန်းဟာသူတို့ပိုင်နဲ့ဖြစ်တယ်လို့အမြဲတစေပြောဆိုလာခဲ့ပြီးအမေရိကန်သားမကြီးဝန်ကြီးအန်လက်စ်အဇာထိုင်ဝမ်ကိုဩဂုတ်လထဲမှာနဲ့အမေရိကန်နိုင်ငံသားကြီးဌာနနိုင်ငံရေးအမြဲတမ်းအတွင်းဝန်ကီထ်ခရက်ကလည်းစက်တင်ဘာလထဲမှာလာရောက်ခဲ့စဉ်ပြည်ဥပြည်မစစ်တပ်ကထိုင်ဝမ်ကျွန်းတဝိုက်ဂျက်တိုက်လေယာဉ်တွေပြန်တမ်းပြရင်ဒေါသနဲ့တုတ်ပြန်ခဲ့တာပါဒေါ်နယ်ထရန့်အစိုးရကတော့ထိုင်ဝမ်ကိုထောက်ခံပေးရင်လက်နက်ရောင်းချမှုနဲ့အတူပြည်ဥအစိုးရကိုတတိပေးခဲ့ပါတယ်အမေရိကန်အစိုးရတာဝန်ရှိသူတွေရဲ့ခီးစဉ်ကိုကြိုဆိုကြောင်းနဲ့အမေရိကန်ထိုင်ဝမ်ကြားပြန်လည်ဆက်ဆံမှုတွေမကြာခဏရှိကြောင်းထိုင်ဝမ်နိုင်ငံရဲ့ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်အီတလီနိုင်ငံဖုန်ပေးရှီယောင်မြို့မှာ AD-29 ရောင်းကမီးတောင်ပေါက်ပွဲပြီးတမျိုးလုံးချော်ရီဖုံးလွှမ်းခဲ့တဲ့ဖြစ်ရပ်မှာလူတွေအကြီးအကျယ်တည်ဆုံခဲ့ရတဲ့အထက်ကမှအမျိုးသားနှစ်ဦးရဲ့ကြောက်ဖြစ်ရုပ်ကျွင်းကိုရှီအောင်သူရိသနာပညာရှင်တွေမကြာသေးခင်ကရှာဖွေတွေ့ရှိခဲ့တယ်လို့အီလီယင်ချင်းမှုဝန်ကြီးဌာနကနိုဝင်ဘာ21ရက်နေ့မှာပြောပါတယ်သူတို့နှစ်ဦးရဲ့ကြောက်ဖြစ်ရုပ်လုံးကြွအလောင်းကိုကုံပင်းမြို့ရဲ့အနောက်မြောက်ဘက်မီတာ900လောက်မှာရှိတဲ့စီဗီတာဒေသကမြေအောက်ခန်းတစ်ခုမှာရှာတွေ့ခဲ့တယ်လို့ကုံပင်းမြို့ရှီအောင်သူရိသနာဌာနဒါရိုက်တာမာစီမိုကပြောပါတယ်
Le due vittime scoperte in questi giorni sono una testimonianza
incredibile. Mi rompo quel lunedì nelle cioie di gà. ပုံပေးမြို့ရင်းကိုဝင်လာပြီးလူအလုံးတည်စီခဲ့တဲ့မြို့ရဲ့အမြင်ပိုင်းနေရာကိုချောရီဖုံးလိုက်ခြင်းမှာဒီလူနှစ်ဦးကဗီဒုက္ခကနေလူမျိုးကိုကြိုးစားခဲ့ဟန်ရှိတယ်လို့မာစီမိုကပြောသွားတာပါ။သူတို့နှစ်ဦးနဲ့တူဦးကအသက်30နဲ့40ကြာအရွယ်အထက်တန်းလွှာလို့ယူဆရပြီးလက်ဝင်းမှာသုံးဝေးချုံလာကိုဝတ်ဆင်ထားတာကိုခြေရာခံနိုင်ခဲ့ပါတယ်။အသက်17နဲ့20သုံးကြာအရွယ်နောက်အမျိုးသားငယ်တူဦးကတော့တင် သူတို့ရုပ်အလောင်းတွေမှာသွားနဲ့ရိုးတွေမပြည့်စည်သေးပဲတွေးကြည့်ခဲ့ရပါလေခင်ဗျာတင်လာနေမနေ့ကင်း view ရဲ့သတင်းတွေကိုဒေါက်ကင်မျိုးသက်နဲ့အတူကျွန်တော်ညံဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာအပတ်စဉ်ကဏ္ဍဒီမတိုင်ခင်မှာဆက်သွယ်မိញ្ញံချက်တပုတ်ကိုအရင်တင်ဆက်ပေးခြင်းပါတယ်နိုဝင်ဘာ၈ရက်ထွေထွေရွေးကောက်ပွဲမှာအများစုအနံ့ရထားတဲ့ NLD အနေနဲ့အစိုးရအဖွဲ့အစည်းရေးအတွက်အဖွဲ့ချုပ်ဒုဥက္ကဋ္ဌဒေါက်တာစောမြင့်မောင်ဦးဆောင်နဲ့ NLD ဘူအလုံးမှုဆောင်တွေအပြင်အုပ်ချုပ်ရေးပိုင်းမှာအတွေ့အကြုံရှိသူတွေရဲ့အကြံဉာဏ်ကိုပါယူပြီးတင့်လျော်တဲ့ပုံစံတွေကိုရွေးချယ်ဖို့စတင်လှုပ်ဆောင်နေပါပြီလက်တလောပြည်တွင်းသတင်းဌာနတွေမှာထင်ကြီးပြီးပြောဆိုနေတဲ့ Beta Institute အဖွဲ့ကဦးမျိုးရံအောင်သိန်းရဲ့ပုဂ္ဂိုလ်ရေးဆိုင်ရာသုံးသပ်ပြောဆိုချက်တွေဟာ NLD အဖွဲ့ချုပ်နဲ့လုံးဝသက်ဆိုင်ခြင်းမရှိကြောင်းအဖွဲ့ချုပ်ပြောခွင့်ရဒေါက်တာညွန်းညွန်းက VOA ကိုပြောပါတယ်ကိုသားညွန်းဦးကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
NLD ပါတီကဒီအစိုးရအသစ်တွေပြောင်းစုရောပြည်နယ်နဲ့တိုင်းနယ်ပေါ်မှာလူရွေးပြီးတော့ပြင်ရမှာပေါ့အဲ့တော့အဲ့လုပ်ငန်းစဉ်နဲ့ပတ်သက်ပေါ့လုပ်ငန်းစဉ်တွေစနေပြီလားအဲ့ဒါနဲ့ပတ်သက်လို့ငယ်တို့ဘယ်သူတွေကကြီးကြပ်ပြီးလို့ဥဆောင်လုပ်မလဲခင်ဗျာ
အဲဒါကတော့ကျွန်တော်တို့လုပ်ငန်းစဉ်တွေစနေပြီလို့ပြောလို့ရပါတယ်အားလုံးဆုံးဖြတ်ချက်ကတော့နောက်သုံးမှချမှာပါတော့ဒါဘလူးကကြီးကြပ်မယ်ဆိုတော့ကျွန်တော်တို့ဘိုးလုံးဆောင်ဖွဲ့ဘိုးလုံးဆောင်ဖွဲ့ရဲ့အခုဥဆောင်နေတဲ့ဒေါက်တာသမီးမောင်နော်သူကဥဆောင်ပါမယ်ဒါဒီမဲ့ကျွန်တော်တို့ဒါနိုင်ငံကြီးမဟုတ်ဘဲနဲ့ဒါအုပ်ချုပ်ရေးအဖွဲ့ဝင်တွေမှာဖြစ်တဲ့အတွက်အုပ်ချုပ်ရေးတာဝန်ရှိသူတွေလည်းဒီနေရာမှာအကြံဉာဏ်ပေးတာပါဝင်ဆုံးဖြတ်တာတွေမှာတော့ပါပါလိမ့်မယ်ခင
်ဗျ။ဩဆိုလိုတဲ့သဘောက energy seeds စီတယ်မကဘဲနဲ့တခြားအုပ်ချုပ်ရေးဘိုင်းမှာတာဝန်ရှိတဲ့အရေးပါတဲ့လူတွေပါထည့်ပြီးစဉ်းစားပါဝင်မဲ့သဘောပေါ့။
ကျွန်တော်ဆိုတာကကျွန်တော်တို့အုပ်ချုပ်ရေးတာဝန်ကြီးယူထားတဲ့လူတွေအားလည်းကျွန်တော်နိုင်ငံကြီးအနေနဲ့ပုံဖယ်နေဒီအုပ်ချုပ်ရေးဘိုင်းဖြစ်တဲ့အတွက်သူတို့ရဲ့အကြံဉာဏ်လည်းပါမယ်လို့ပြောတာပါ။သူတို့ကလည်းပေါ်စီစီဖြစ်ပါတ
ယ်ဒီလိုလူတွေရွေးချယ်တဲ့နေရာမှာဘလို့ဦးစားပေးရွေးချယ်ဖို့အတွက်စီစီအနေနဲ့ဆွေးနွေးဆုံးဖြတ်ထားလိုက်ခင
်ဗျာအဲ့တော့ကျွန်တော်ဒုတိယအခါနေ့ဆရာဒေါက်တာဇော်မင်းမောင်တို့ကျေးဇူးတော်ပြောပြပါပြီအဓိကအပြင်နိုင်ငံရေးရာเนาะဒီကိစ္စဒီကြောင့်ရည်ချင်းပြပါတယ်လို့ဖြစ်မယ်နောက်ပြီးပေးအပ်တဲ့တာဝန်နဲ့ဟိုထမ်းအောင်နိုင်ရည်ချင်းပြပါတယ်လို့ဖြစ်မယ်ပါတီနဲ့ချက်ပေါ်မှာအဓိကထားပြီးရေးမလို့ဆရာပြောသွားပါတယ်။အဲတော့အဲ့ဒီချက်ချက်ကိုမျှအောင်နော်ဘယ်လိုလူမျိုးပါတဲ့နဲ့ဆရာကိုညံ့ညံ့တာနာပါဝင်တော့ခင်ဗျာဒီတိုင်းကြည့်ရချက်တော့မယ်လို့ပြောထားပါတယ
်။ကျွန်တော်နောက်တစ်ခုမေးချင်တာကဆိုရက်သစ်ကူနီယာအပြောင်းလဲတွေခတ်တိုင်းနဲ့ပတ်သက်လို့ပေါ့နော်။ Beta Institute ကဒါရိုက်တာကိုမျိုးရံအောင်တင်းကလည်းအင်တာဗျူးမှာပြောဆိုနေတာမျိုးရှိပါတယ်ခင်ဗျာ။အဲ့တော့ဘီလိုက်အင်စတီကျူဆိုတာကလည်း energy ကနေပြီးဖွဲ့ထားရဲဆိုတာကျွန်တော်သိထားပါတယ်။ဒီပြောဆိုချက်တွေဒီသဘောထားတွေကလူလူကိုတွေ့ခွိုက်ပြီးတော့ energy ဘက်ကသတင်းပေးနေတယ်လို့ယူဆနိုင်မှာခင်ဗျာ
။ဟောဒါတော့လုံးဝမဟုတ်ပါဘူး။အန်တာဥမျိုးရံအောင်တင်းရဲ့ပုံကုန်ရေးသဘောထားတွေပဲဖြစ်ပါတယ်။အဖွဲ့ရဲ့သဘောထားလုံးဝဟုတ်ပါဘူး
။ဟောလက်ရှိတော့ energy မှာကိုမျိုးရံအောင်တင်းကတာဝန်မရှိဘူးဆိုတဲ့သဘောပေါ့
။ဟုတ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့။ဘီလိုက်အင်စတီကျူကရောဒီ report တွေအစီအစဉ်တွေတုံ့တက်ချက်တွေထုတ်ထားတာရှိတော့ energy အယူဆအဲ့မှာထင်ရတယ်လို့ကျွန်တော်မှတ်ယူလို့ရမလား
အမဟုတ်ပါဘူးခင်ဗျာဒါဘီလိုက်အင်စတီကျူရဲ့သူရဲ့ဒီပြီးတော့မပေါ်တာပဲဖြစ်ပါတယ်အဲ့
တော့ energy နဲ့ဘီလိုက်အင်စတီကျူကပတ်သက်လာ
ကျွန်တော်တို့ရဲ့တော့ပြင်ထားပြီးလုပ်ငန်းချုပ်မှာတော့ပါဝင်ပြီးကူညီခဲ့တာရှိပါတယ
်ဟုတ်ကဲ့လက်ရှိတော့
ဟုတ်ကဲ့အဖွဲ့ရဲ့ပြည်ကြီးပုံတွေမှာတော့ဘယ်နေရာမှာမပါပါဘူ
းကူမျိုးရနောက်တင်အင်တာဗျူးတစ်ခုမှာသမရဦးဝင်းမြင့်နဲ့ပတ်သက်လို့ပေါ့နော်ဒါပေးချာချာမရှိဘူးဒါပေမဲ့ဖွဲ့စည်းမှုတွေမှာရှမ်းဝကြီးချုပ်မပါနိုင်ဘူးဒီလိုပြောဆိုချက်တွေရှိပါလေခင်ဗျာဒါနဲ့ပတ်သက်လို့ဒါကဗီရာရဲ့သဘောထားပဲလားအင်တတီကဒါနဲ့ပတ်သက်လို့ဘာပြောနိုင်မလဲခင်ဗျာ
ဒါကတော့ဦးမျိုးရံတော်ပေးရဲ့သဘောထားပါခင်ဗျာကျွန်တော်ရဲ့သဘောထားလုံးဝမဟုတ်ဘူးလို့ကျွန်တော်ယူဆပါတယ
်ထိုင်းမြန်မာနယ်စပ်ထိုင်းတောင်ပိုင်းပချုပ်ပရင်ကန်ခရိုင်နဲ့ ချင်းလိုက်ခရိုင်တွင်းမှာနိုဝင်ဘာလ20ရက်နေ့နဲ့21ရက်နေ့ညတွေမှာလူပုံကူးသမားတွေခေါ်လာတဲ့မြန်မာနိုင်ငံသား20ကျော်ဖမ်းမိခဲ့တဲ့သတင်းကိုပြောပြပါမယ်။ကျမမအေးမှာပါ။ထိုင်းတောင်ပိုင်းပချုတ်ကရင်ကန်ခရိုင်မှာတော့နိုဝင်ဘာလ21ရက်နေ့ညကလူမောင်ကိုသမားတွေနဲ့ဆက်သွယ်ပြီးထိုင်းနိုင်ငံတွင်တောလန့်ကနေဝင်ရောက်လာတဲ့မြန်မာနိုင်ငံသား12ဦးကိုထိုင်းလာဝကနဲ့နေကြောင်တက်တွေကဖမ်းဆီးလိုက်ကြောင်း AAC လူသမားကူညီဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကိုရဲမင်းကပြောပြပါတယ်
။ခေါ်လာတာပေါ့နော်မြန်မာနိုင်ငံအားလုံး12ဦးပေါ့တိုင်းကိုလှုပ်လာလှုပ်တဲ့လာလှုပ်ချင်တဲ့လူတွေကိုအောက်လန့်ကနေခေါ်လာတာပေါ့နော်။အဲဒီဒီအဲ့မှာကျွန်တော်တို့ဒီထိုင်းလာဝကနဲ့နေကြောင်တက်တွေကဖမ်းဆီးမိလား။ဖမ်းဆီးမိတဲ့နေရာကတော့ကျွန်တော်တို့ဒီအော့ဖ်လိုင်းလို့ခေါ်တဲ့ရွာဒီရွာတော်ထဲမှာပေါ့နော်ရွာပါတော်ထဲမှာဖမ်းမိတာအဲဒီတော့ဒီတရားမွန်မြန်မာနိုင်ငံသားတွေကိုဒီတိုင်းလူကယ်ဒီတွေလူမောင်ဟိုသမားတွေကဒီလိုပဲဒီလိုခိုးလန်းနေရနေပြီးတော့ခေါ်နေတာပဲအဲ့ဒီထဲမှာကျွန်တော်တို့ဒီခုဒီတစ်ခေါက်ကတော့သူတို့ကဖုတ်ကတ်ထဲမှာပေါ့နော်ဖုတ်ကတ်ခရိုင်ထဲမှာအလုပ်ကျင်းပေးမယ်ဆိုတော့တူဦးကို6,500နဲ့ခေါ်တာပေါ့နော်ဆက်သွယ်ပြီးတော့ခေါ်ပေးတာတိုင်းမြန်မာလူကယ်ဒီကွဲသားတွေကနေပြီးတော့မရှိအောင်တိုင်းဘက်ကဘယ်လောက်ပဲပြင်းပြင်းထန်ထန်နဲ့ကျွန်တော်တို့အစ်ကတ်ဒီမှာချပြီးတော့ကျွန်တော်တို့လုံလုံကြီးချပြီးတော့ကျွန်တော်တို့ weekend တဲ့ကနေတပ်ပြီးတော့ပါပြီမယ်လေအဲ့လိုကြားရတဲ့နေပဲကျွန်တော်မြန်မာနိုင်ငံသားကျွန်တော်တို့10ဦးလောက်ကျွန်တော်ဒီအပိုင်းမှာဖမ်းမိကြအောင်လေကျွန်တော်ထိုင်တဲ့နေရာသိရတယ
်ကိုဗစ်ကာလမှာအလုပ်ကအခွင့်အလမ်းတွေအခက်အခဲရှိနေကြတာကိုအကြောင်းပြုပြီးလူပွဲသားတွေကလူမောင်ကိုကူးနေတာတွေကိုဇက်တိုက်လုပ်လာတယ်လို့လည်းကိုရဲမင်းကပြောပြပါတယ
်အဓိကတော့ကျွန်တော်တို့ဒီလူမောင်ကိုလူကယ်ပွဲသားတွေကအဲ့လိုမျိုးတွေကိုကျွန်တော်တို့ဒီမဖြစ်နိုင်မှန်းသိရတာနဲ့ကျွန်တော်တို့ငွေတွေတူတင်ကောက်ခံစသဖြင့်အဲ့လိုကယ်ရီကပေးစားကားယူပြီးတော့အဲကျွန်တော်တို့ပို့သူတို့ကတော့ဖမ်းမိထွက်ပြေးသွားရှောင်ပြေးသွားအဲ့ဒီမားတွေလည်းနောက်ဆုံးခံရတယ်ပြီးတော့ရေးဖို့စီမံချက်ဥပဒေနဲ့တူရေးယူခံရတာလေးထောင်ကြတာလေးနောက်ဆက်တွဲကျွန်တော်တို့ကပြန်ပို့ခံရတာလေးပေါ့နော
်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကဂျော်နာထဲမှာထုတ်ပြန်ခဲ့တဲ့ကဘာတဝမ်းကလူကုန်ကမှုဆိုင်ရာစီရင်ခံစာမှာတော့မြန်မာနိုင်ငံဟာလူကုန်ကမှုတိုက်ဖြတ်ရေးအတွက်ခတိရောက်ရောက်ဆောင်ရွက်မှုမရှိတဲ့အနေအဆအဆင့်နိုင်ငံစီရင်မှာထည့်သွင်းဖော်ပြခဲ့တာပါမြန်မာလူမျိုးတွေနဲ့ဆက်ဆက်ပြီးလူကုန်ကမှုအများဆုံးဖြစ်နေတဲ့ထိုင်းနိုင်ငံကတော့တရားတူစောင့်ကြည့်အဆင့်ထဲမှာပဲထည့်သွင်းထားဆဲဖြစ်ပါတယ်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
အမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုဒုစလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။နိုဝင်ဘာ10ရက်နေ့ကရွေးကောက်ပွဲမှာအာနာယာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်အဖြစ်ဝင်ရောက်ရှင်ပြန်ခဲ့တဲ့အစ္စလမ်ဘာသာဝင်အမတ်လောင်း2ဦးစလုံးအနိုင်ရခဲ့ပါတယ်။ရန်ကုန်တိုင်းပပဲတမ်းမြို့နယ်မဲဆန္ဒနယ်မြေမှာအနိုင်ရခဲ့တဲ့ဦးစီတူမောင်ကတော့ဘာသာရေးလူမျိုးရေးခွဲခြားဆက်ဆံလို့တူတဲ့ကြောင့်နိုင်ငံရေးအရာဖြတ်တန်းရတဲ့စိန်ခေါ်မှုတွေရှိခဲ့တယ်လို့ပြောပါတယ်။ရဲကောက်ခံကိုယ်စားလှယ်ဦးစီတူမောင်ကိုတွေ့ဆုံမေးမြန်းပြီးဒီတပတ်ရဲ့ဒီမိုကရေစီရေးရာဆွေးနွေးခန်းမှာတင်ပြပေးပါမယ်။ကျမအကနွန်ပါကိုစီတူမောင်ကဒီနိုင်ငံရေးမှာပါဝင်လှုပ်ဆောင်ခဲ့တယ်ဒီ2020ရွေးကောက်ပွဲမှာလည်းဝင်ပြိုင်ပြီးတော့အနိုင်ရခဲ့တယ်ဆိုတော့အဓိကပထမဆုံးဘာတွေလုပ်မယ်လို့စဉ်းစားထားလဲကိုစီတူမောင်အနေနဲ့ဘာတွေလုပ်နိုင်မယ်လို့ယုံကြည်လဲ
ကျွန်တော်ကံပေးမျိုးဆွေကလေးတွေပြီးတဲ့အခါမှာကျွန်တော်ဖြစ်နိုင်တဲ့နေရာလုံနိုင်တဲ့အခြေအနေနဲ့ကျွန်တော်စလုပ်မယ်ဆိုတော့ဆိုတော့ကျွန်တော်တို့ဟာကျွန်တော်တို့ရဲ့ခံစားချက်ကိုကျွန်တော်တို့ထပ်ပို့ပြီးတော့ဘယ်သူမှမသိနိုင်ဘူးဆိုတော့ကျွန်တော်ကံပေး message ကိုပေးတယ်နောက်တစ်ခုကကျွန်တော်အဖွဲ့ချုပ်ရဲ့ကျွန်တော်အဖွဲ့ချုပ်ရဲ့မူဝါဒနဲ့အညီနိုင်ငံရေးမှန်ချက်နဲ့ကျွန်တော်ဆောင်ရွက်မယ်ဆိုတော့ကျွန်တော်ပြောခဲ့ပါတယ်နောက်တစ်ချက်ကကျွန်တော်တို့ယုံကြည်တာဒီနိုင်ငံသားတိုင်းနိုင်ငံသားတိုင်းဟာဥပဒေရဲ့ရှေ့မှောက်မှာအလုံးဟာတန်းတူညီမျှခွင့်ရရှိရမယ်ဆိုတော့ကျွန်တော်ယုံကြည်တယ်ဒီမိုကရေစီနဲ့ဆန့်ကျင်တဲ့အမိန့်ညွှန်ကြားချက်တွေဒီမိုကရေစီစနစ်နဲ့ဆန့်ကျင်တဲ့ဥပဒေတွေရှိနေအောင်မယ်ဆိုတာပယ်ဖျက်ဖို့ကိစ္စဟာလားပြန်ပြီးတော့ဟိုပြင်ဆင်မှုကိစ္စတွေကဒါအလွတ်တော်နိုင်ငံရေးလမ်းကြောင်းတွေဆောင်ရွက်တော်မယ့်ကိစ္စဖြစ်တယ်လို့ကျွန်တော်ယုံကြည်တယ်။နောက်တစ်ချက်ကကျွန်တော်ဗပေးတမ်းမြို့နယ်ပြည်သူတွေကိုကျွန်တော်ဘာလုပ်ပေးမယ်လို့ကျွန်တော်ပြောတာထက်ဗပေးတမ်းမှာဘာတွေလိုအပ်တယ်ဆိုတာကိုကျွန်တော်တို့ကအတန်နေနားထောင်ပြီးတော့ကျွန်တော်အနေနဲ့ဒီအတန်တွေကိုပဲကိုစားပြုပြီးတော့မေးခွန်းမေးမြန်းတာအစူတင်သွင်းတာနဲ့ကျွန်တော်တို့လွတ်တော်နိုင်ငံရေးလမ်းကြောင်းမှာပါဝင်ရမယ့်ဟာတွေကိုကျွန်တော်ဆောင်ရွက်သွားမယ်ဆိုတော့ကျွန်တော်ဟိုမဲခရီးပေးစကားပြောကြခဲ့တယ်ပေါ့နော်
ကိုစီဂျူမောင်ကဒီနိုင်ငံရေးမှာပါဝင်လှုပ်ဆောင်ဖို့ပြင်ဆင်စ조사ခဲ့တယ်။မွတ်စလင်ကိုစလေတယောက်အနေနဲ့ဒီနိုင်ငံရေးမှာပါဝင်ခွင့်ရတဲ့အပေါ်ဘယ်လိုခံစားမိလဲ
။ပထမဆုံးပြောချင်တာကကျွန်တော်မွတ်စလင်အမတ်မဟုတ်ပါဘူး။မွတ်စလင်ဆိုတာကတော့ဒါဘာသာတရားတစ်ခုကိုယုံကြည်လို့အစ္စလမ်ဘာသာကိုယုံကြည်တဲ့လူမွတ်စလင်လို့ပြောတာပေါ့နော်။ဆိုတော့ကျွန်တော်က candidate ကမွတ်စလင် candidate မဟုတ်ပါဘူး။ကျွန်တော်ဟာ NLD candidate ပါ။အဲ့ NLD candidate ဖြစ်တဲ့အတွက်ကြောင့်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ကျွန်တော်တို့ဟာရည်မှန်းချက်တွေကျွန်တော်ဖော်ဆောင်သွားမှာဖြစ်တယ်။ဒါဟာတိုင်းပြည်ရဲ့အကောင်းဘက်ကိုပြောင်းလဲစေဖို့အတွက်ကိုဖွဲ့ချုပ်ရဲ့ကြီးညာဆန္ဒမှာလည်းထုတ်ပြန်လာပြီးသားဖြစ်တယ်။အဲ့တော့ဗဘဲတန်းမြို့နယ်ကကိုယ်စားလှယ်လောင်းဖြစ်ဝင်ရောက်ရှင်ပြိုင်တာဖြစ်တဲ့ကြောင့်ကျွန်တော်ဗဘဲတန်းမြို့နယ်မှာရှိတဲ့ကျွန်တော်တို့ဘာသာပေါင်းစုံလူမျိုးပေါင်းစုံဟင်ဒူခရစ်ယာန်ဗုဒ္ဓဘာသာကရင်ရခိုင်တိုင်းရင်းသားအလုံးရဲ့ဒီမှာနေထိုင်နေတဲ့မြို့ပပြည်သူအားလုံးမဲဆန္ဒရှင်အားလုံးရဲ့အရေးကိုဆောင်ရမှာဖြစ်တယ်။ဆိုတော့ကျွန်တော်တို့ကဘာသာဝင်တစုလူမျိုးတစုတည်းလုပ်တဲ့နိုင်ငံရေးအလုံးအမတန်ကျင်းပြောင်းတဲ့နိုင်ငံရေးဖြစ်တယ်။အဲ့ဒါကိုကျွန်တော်တို့လုပ်တာတက်ဆိုင်ကျွန်တော်တို့တခြားလုံးနိုင်ငံရေးဘဝကိုဖျက်ဆီးခဲ့တာမှလည်းကျွန်တော်တို့ကဘာသာဝင်ဆိုတဲ့ခံစားချက်နဲ့ကျွန်တော်တို့ဖျက်ဆီးခဲ့တာမို့ကျွန်တော်တို့ကနိုင်ငံသားတယောက်ဆိုတဲ့ခံစားချက်နဲ့ကျွန်တော်တို့ဖျက်ဆီးခဲ့ရပြီ။ကျွန်တော်တို့နိုင်ငံကိုဘယ်လိုပြုပြင်ပြောင်းလဲရေးမှာထားပါတော့ကျွန်တော်ကအစ္စလမ်ဘာသာဝင်ဖြစ်တယ်။အစ္စလမ်ဘာသာဝင်ဟာတဦးဟာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးမှာလည်းကျွန်တော်တို့ဟာကျွန်တော်လူဖွဲ့ကြီးကလူဆွမ်းအရင်မြစ်တာအချိုးပြုတ်နေတယ်ဆိုတဲ့စိတ်ဓာတ်နဲ့ပဲကျွန်တော်ဖျက်တန်းခဲ့တာဒီကျွန်တော်တို့ရဲ့လူဆွမ်းအရင်မြစ်ဒီတိုင်းပြည်ကိုတနည်းနည်းနဲ့အချိုးပြုတ်နေတယ်ဆိုတာကိုပဲကျွန်တော်တို့ပေါ်လွင်နေကြတယ်ဒါပဲဆိုတော့ဘာသာတရားဆိုတာကကျွန်တော်ဒီမှာထပ်ပြောပါမယ်ဘာသာတရားဆိုတာဟာတူးချင်းရဲ့တတိပုဂ္ဂလဘဝတွေကရွေးချယ်မှုပဲဒါဟာဟိုဘာသာတရားနဲ့နိုင်ငံရေးကိုကျွန်တော်ရောသမမွေတွေထဲမှာကျွန်တော်ပါလည်းမပါဘူးကျွန်တော်စိတ်လည်းမဝင်လာဘူးအဲ့ဒါကြောင့်ကျွန်တော်တို့ချောင်းပြောင်တန်းတန်းနဲ့နိုင်ငံအရေးကိုကျွန်တော်လုပ်မယ်ဆိုတော့အဲ့ဒီမှာဒီလူဖွဲ့စည်းမှာကျွန်တော်ရှိနေတဲ့လူဖွဲ့စည်းမှာပို့ပြီးတော့ခွဲခြားဆက်ဆံခံနေရတဲ့လူဖွဲ့စည်းရှိမယ်နှိမ်ချဆော်ကန်းခံနေရတဲ့လူဖွဲ့စည်းရှိနေမယ်ဆိုရင်အဲ့ဒီအတွက်ကျွန်တော်ပို့ပြီးတော့အားစိုက်ဖို့လည်းကျွန်တော်ပူတာဝန်ရှိတယ်ဒါဟာဟိုဒီမိုကရေစီအခွင့်အရေးစိတ်တုံးနေတဲ့ဟာကိုကျွန်တော်တို့ကြိုးပမ်းဆောင်ရွက်ဖို့ဆိုတာဟာလွတ်တော်နိုင်ငံရေးဆိုတဲ့အခန်းကဏ္ဍနဲ့ဆောင်ရွက်မဲ့တာဝန်ရှိလာလိမ့်မယ်လို့ကျွန်တော်ယုံကြည်တယ
် NLD ကိုကိုစားပြုပြီးတော့ရွေးချယ်ခံရတဲ့ပထမဆုံးမွတ်စလင်ဘာသာဝင်တွေဖြစ်တဲ့အတွက်မဲဆွယ်ပွဲကာလတွေအတွင်းမှာအခက်အခဲရှိခဲ့လား
ရှိခဲ့တယ်ဗျအများကြီးရှိခဲ့တယ်ကိုဗစ်ကာလမှာမဟုတ်ဘူးကိုဗစ်ဒီကိုယ်တည်းလောင်းစပြီးတော့စရင်ဟိုအတီးပြုတ်ပြီးတော့ဗောနော်ထုတ်ပြန်လိုက်တဲ့အချိန်ကစပြီးကျွန်တော်ခက်ခဲစိန်ခေါ်မှုအများကြီးကြုံရတာ။ဘာတွေကြုံရလဲဆိုတော့နံပါတ်1ကကျွန်တော်ဟိုဒီဟိုအလွတ်သတင်းတောက်ဗောနော်မတရားတပ်ဖြတ်ခံလိုက်ရတဲ့အလွတ်သတင်းတောက်ကိုပါကြီးနဲ့ပတ်သက်ပြီးတော့ကိုပါကြီးနဲ့ကျွန်တော်နဲ့ဓာတ်ပုံတစ်ပုံအသုံးပြုပြီးတော့စီတူမောင်ဟာဖောက်ခွဲရေးတင်တန်းနေမှာတက်ခဲ့ဘူးတယ်ဆိုတော့သတင်းစုစင်းမားတွေသူလုတ်ချန်ဖန်ပြီးတာရှိတယ်။နောက်တစ်ချိန်ကျတော့ဒီဘာကအကြောင်းတွေပေါ့ဖုန်းတော်ကြီးတင်ပညာရေးအကြောင်းတွေကိုစီတူမောင်ကဖြတ်သိမ်းဖို့ကြိုးစားပြီးတော့ RB စာကိုပညာရေးစနစ်ထဲမှာတင်ထားဖို့တော့ပေါ့နော်သူကကြိုးစားဆောင်ရွက်ခဲ့ဘူးတယ်ဆိုတော့2015ပညာရေးအေပြုပြင်ပြောင်းလဲလှုပ်ရှားမှုကာလကိစ္စတခုကိုဒါသတင်းလူသတင်းမားနဲ့လုပ်တာပေါ့အဲ့ဒီကာလကျွန်တော်ကဖုန်းတော်ကြီးတင်ပညာရေးအကြောင်းတွေဆိုတာဒါပညာရေးစနစ်မှာမှဒါတည်တဲ့ဟိုနယ်ဒီမှာဒါအားထားနေရတဲ့ပညာရေးစတခုစနစ်တခုဖြစ်တယ်အဲ့ဒါတွေကိုကျွန်တော်တို့တရားဝင်ဥပဒေတခုထဲမှာဒါပုံမှန်တွေဥပဒေနဲ့ဖြစ်လာဖို့လည်းကျွန်တော်တို့ကဆွေးနွေးခဲ့တာဆွေးနွေးကြတာကိုဒါလောက်ကြံပြီးတော့ဗောနော်သတင်းသူ့သတင်းမအနေနဲ့ဖြန့်ဝေမှုကတော်တော်အားကောင်းခဲ့တယ်။နောက်ဆုံးကြုံလိုက်ရတာကတော့ကျွန်တော်ဗာကြုံလိုက်ရလဲဆိုတော့အခုဒီမင်းကင်းလွတ်တော်ကိုယ်စားလှယ်လောင်းဦးမောင်မြင့်ဗောနော်ဒီခိုင်မျိုးပါတီကဦးမောင်မြင့်ကနေပြီးတော့သူ့ရဲ့မဲဆွယ်စကားတစ်ခုမှသူကအမျိုးသားဒီမွေဒီအဖွဲ့ချုပ်ဟာကလားကိုနေရာပေးထားတယ်ဆိုတဲ့ဟာမျိုးဗောနော်စီတူမောင်ဆိုတဲ့ကလားပပေးနန်းကအဲဒီကလားလေးကိုနေရာပေးထားတယ်သူတို့40ကျော်တောင်သူတို့ຢာထားတယ်ဒီကိုယ်စားလှယ်ထဲမှာပါတယ်ဆိုတော့ဟိုအချက်လက်အမှားတွေဗောနော်အဲ့လိုအချက်လက်အမှားရင်းနေလဲဒါဘာသာရေးလူမျိုးနဲ့တိုက်ခိုက်တာကိုရှိရဲ့ဆိုတော့ကျွန်တော်ကဟိုကျွန်တော်တို့ရွေးကောက်ပွဲဥပဒေမှာကကျွန်တော်နားလဲတာဒီဘာသာရေးလူမျိုးကြီးဟိုအကြောင်းပြပြီးတော့မဲဆွယ်စည်းရုံးဝင်မရှိပါဘူး။ဒါပေမဲ့အဲ့ဒီဟာကကျွန်တော်ဟိုကြုံလိုက်ရတဲ့ဖြစ်ပြပါတော့။နောက်တစ်ချက်ကတော့ဟိုအကန့်အသတ်ရှိတဲ့နောက် challenge တစ်ခုကတော့အကန့်အသတ်တစ်ခုရှိတဲ့ကျွန်တော်တို့ဟိုကိုဗစ်ကာလရဲ့စည်းရုံးလှုပ်ရှားမှုကကျွန်တော်တို့တော်တော်ဟိုစိန်ခေါ်မှုအစ်တတွေနဲ့ပုံစံအစ်တတွေနဲ့ကျွန်တော်တို့အားလုံးဒီရွေးကောက်ပွဲမဲဆွယ် campaign ကိုပုံတံတားတစ်ခုပြောင်းပြီးတော့ကျွန်တော်တို့လှုပ်ရှားလိုက်ရတာပေါ့နော်။အဲ့ဒါကြီးကျွန်တော်ကြုံရပါတယ်။
လက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့လူမျိုးပါတာအစွန်းရောက်လှုပ်ရှားမှုတချို့အပေါ်ကိုစီတူမောင်ဘယ်လိုမြင်လဲရှေ့ဆက်ပြီးဘယ်လိုဂိုင်းတွေလှောက်ဆောင်ဖို့လိုတယ်လဲ
ဆိုတော့ဒီနိုင်ငံမှာဟိုပြီးခဲ့တဲ့2015ကာလတုန်းကအလုံးနဲ့သိပါတယ်အမျိုးသားရေးအမိခံတက်ကြွလှုပ်ရှားတဲ့သူတွေပေါ့နော်ဟိုဘာသာရေးလူမျိုးကြီးကိုအခြေခံပြီးတော့စူပူလှုပ်ဆောင်မှုတွေလူကြီးလူငယ်ဖြစ်ပေါ်မှုတွေဒါတွေရှိခဲ့တယ်ဆိုတော့ဗျာဟိုကျွန်တော်ဒါကတော့ဝမ်းနေစရာပဲကျွန်တော်နိုင်ငံမှာမိဖုံးတောက်ခဲ့တဲ့အခြေအနေတွေပလိပခါတွေအထိရုံးနေဖြစ်ခဲ့တဲ့အခြေအနေကိုသတိထားကြည့်မယ်ဆိုရင်ဒါသတင်းလူသတင်းမားတွေတောင်မှဖြစ်ခဲ့တာပဲဆိုတော့ဟိုတကယ်တော့ဗျာကျွန်တော်တို့ဟိုရှူအောင်တန်ခါရေးခင်းကိုပဲပြန်ပြီးတော့ဥမာပေးရမယ်ဆိုရှူအောင်တန်ခါရေးခင်းမှာကျွန်တော်တို့ဘာသာမတူတဲ့ဘာသာဝင်တွေအားလုံးကလက်ချင်းချိတ်ပြီးတော့တန်ခါတွေကာကွယ်ပြီးတော့ကျွန်တော်တို့မတူညီတဲ့လက်တွေချိတ်ပြီးတူညီတဲ့ဘာနိုင်တခုကိုကျွန်တော်တို့အတူတူကျွန်တော်တို့ချိတက်ခဲ့ကြတာအဲ့ဒါဟာဥတီကျတခုပဲရှိတယ်စနစ်ဆိုးတခုအောက်ကလွတ်မြောက်ရေးနဲ့ကျွန်တော်တို့အာဏာရှင်စနစ်ကိုကျွန်တော်တို့လက်မခံတော့ဘူးကျွန်တော်တို့ဒီမိုကရေစီအသွင်ကူးပြောင်းရေးတခုကိုကျွန်တော်တို့ကမမောတန်တာနေပြီဆိုတော့ပြည်သူတွေကအခိုင်အမာပြသခဲ့တာအဲ့ဒီမှာဘာသာပေါင်းလို့လူမျိုးပေါင်းလို့ပါတယ် အားလုံးဟာဖြစ်တမိုင်းတစ်ချောင်းမှာချစ်ချစ်ကြီးမြင်းမြင်းမြွန်းနေပဲကျွန်တော်တို့ဖြတ်တန်းခဲ့ကြတယ်ဆိုတမိုင်းကောင်းကိုကျွန်တော်ဆက်ပြီးထိန်းနေရမှာဒီအချိန်မှာလူမျိုးရေးပါတိုင်းအထူးကယုံနေအိုးအတွက်ကိုတွေးထိုးလုံဆောင်မှုအားလုံးဟာဥပဒေအရထိထိရရအေးအေးဆောင်ရွက်တင်တယ်ပြီးခဲ့တဲ့အခါကလည်းပါပြီးတော့အတိုင်းအတာတစ်ခုတည်တာအမျိုးသားညီညွတ်ရေးဖွဲ့ချုပ်ကနေပြီးတော့ဒီဘာသာရေးလူမျိုးရေးနဲ့ပတ်သက်ပြီးတော့လှုံ့ဆော်သူတွေကိုဒါဟိုအတိုင်းအတာတစ်ခုတည်ပေါ့နော်တင်းငင်အေဂျင်စီကိုတိစောက်ပြီးဥပဒေစုမှုရေးပြီးဟိုလုံနိုင်ခဲ့တယ်ဆိုတာဒါငြင်းလို့မရတဲ့အချက်ပေါ့နော်ဒါတွေကပြန်ပြီးတော့ဟိုတစ်ချောင်းလုံးကြည့်လို့အစီအိုတစ်ချောင်းလုံးဖြစ်ခဲ့တဲ့သတင်းတွေကိုပြန်တုံးတက်မယ်ဆိုလို့ရှိရင်ဒါဖြစ်ရတယ်ပြန်တုံးတက်မယ်ဆိုရင်ဒါအလွန်အင်မတန်ပေါ်လွင်တယ်လို့ပြောလို့ရပါတယ်ဟိုကျွန်တော်တွေ့ရုံရပေါ့ကျွန်တော်တီးလင်္ကာနိုင်ငံကိုကျွန်တော်တွားရောက်ပြီးလေ့လာရေးခီးမှာကျွန်တော်ပါဝင်ခဲ့ဦးပါဒီနိုင်ငံနိုင်ငံမှာတမင်ကြားတပုံနေနေပေါ့တမင်တိုင်းနာလက်နက်ကိုင်ပေါ့ဒီအဲ့သူတို့တွေနဲ့အစိုးရအဖွဲ့နဲ့ဖြစ်ခဲ့တဲ့ပြည်တွင်းစစ်တော်တော်နှစ်ရှည်လာတာဖြစ်ခဲ့ဦးပါဆိုတော့အဲ့ဒီပြည်တွင်းစစ်လွန်မျိုးသားပြန်လည်တင်းတဲ့ယူဘလူတိဆောက်တယ်ဆိုတော့ကျွန်တော်လိလိုက်ဖြီးတစ်ခုမှာကျွန်တော်ပါဝင်ခဲ့ရမှာဒီနိုင်ငံနိုင်ငံမှာဆိုရင်ဒါမျိုးသားပြန်လည်တင်းတဲ့ယူကြီးဌာနဆိုပြီးထားပြီးတော့ဘာသာပေါင်းလို့လူမျိုးပေါင်းလို့တို့သူတို့ dialogue center မျိုးတွေပေါ့အဲ့လိုမျိုးတွေသူတို့ဖွင့်ပြီးတော့ဒီဘာသာဝင်အသီးသီးခေါင်းဆောင်အသီးသီးဒီ community leader အသီးသီးဟာအဲ့ဒီ dialogue center မျိုးတွေမှာသူတို့လာရောက်ပြီးတော့အမြဲတမ်းတွေ့ဆုံကြတယ်ဆွေးနွေးကြတယ်တဘာသာနဲ့တဘာသာရဲ့ဘာသာရေးတရားဆိုင်ရာအနှစ်သာရတွေသူတို့အမြဲတမ်းသူတို့တွေအနေနဲ့ဆွေးနွေးဖြေရှားကြတယ်တည်နာလဲအောင်ကြိုးစားကြတယ်ကိုယ့်ဘာသာကိုလည်းပို့ပြီးတော့တည်လာတယ်တန်ဖိုးထားလာကြတယ်ဆိုတော့ဘာသာတရားဟာလူတွေရဲ့စိတ်နှလုံးသားကိုနူးညံ့တိမ်မွေးဖို့အတွက်ပဲသွန်သင်တယ်ဆိုတာကိုဒီဟိုအဲ့ဒီမှာပေါ့နော်ဟိုသူတို့ကောင်းကောင်းဒီရဲ့ဟိုဟာလေးကိုလုံနိုင်ခဲ့တယ်ပေါ့နော်သူတို့ရဲ့အစီအစဉ်တွေလုံနိုင်ခဲ့တယ်ပေါ့ဆိုတော့အဲ့ဒါလေးကျွန်တော်အလွန်အမြန်သဘောကျပါတယ်ဆိုတော့တီးနိုင်ငံနိုင်ငံမှာလည်းတိတဲ့အတိုင်းပဲဟိုအဆုံးရောက်လှုပ်ရှားမှုတွေဒါရှိနေကြတယ်ပေါ့ဒါပေမဲ့ဟိုဖြစ်လာခဲ့ပြီဆိုလို့ရှိရင်တို့ကဖြစ်ရောက်တဲ့တုံ့ပြန်ဆောင်ရွက်မှုကိုတို့ဆောင်ရွက်နိုင်ခဲ့တယ်ဆိုတော့ဒါကျွန်တော်တို့သိရတယ်ဒါပေမဲ့ကျွန်တော်တို့ကလည်းဟိုအကန့်အသတ်နဲ့သိရတဲ့အတိပါဒါအဲ့ဒီကာလာလေးလိုက်ကြီးတွားခဲ့ရတဲ့ဟိုဟာမှာကျွန်တော်ရလာခဲ့တဲ့အတွေ့အကြုံလေးတွေကတော့တော်တော်အကျိုးရှိမယ်လို့ထင်တယ်ပေါ့ကျွန်တော်လူ့အဖွဲ့အစည်းကိုနောက်တစ်ချိန်မှာဒီအခု interface လို့ဟာမျိုးတွေပေါ့နော်ဟိုဘာသာတရားချင်းတဟဇာတာဖြစ်ဖို့အတွက်ကိုလုပ်တဲ့အစီအစဉ်တွေမှာပဲဖြစ်ပါဖြစ်ပြီပေါ့နော်ဒါတွေကဟိုကျွန်တော်တို့ကောင်းကောင်းအတုံးချနိုင်နေပြီ။နောက်တစ်ခုကဗဘဲတန်းအတွက်ထူးခြားတာတစ်ခုကဗဘဲတန်းကတကယ်မာဂျီကာချာပဲ။ဆိုတော့ဟိန္ဒူခရစ်ယာန်ဗုဒ္ဓဘာသာအစ္စလာမ်အကုန်ရှိတာ။ရှိတော့ဒီမာကဘာသာပေါင်းလို့လူမျိုးပေါင်းလို့ဟာညီညာတော်နဲ့အတူရှင်တွဲနေထိုင်ကြတယ်ဆိုတဲ့တမိုင်းကောင်းရှိပြီလား။အဲ့ဒီအစင်လာကောင်းရှိပြီလား။ဒီမာတဟဇာတာဖြစ်တဲ့လူအဖွဲ့အစည်းတစ်ခုကဗဘဲတန်းကဆန်ပြပဲဗျ။ဆိုတော့ဘာပလိပကမှမရှိဘူး။တခြားနေရာမှာအုံးတကယ်ပလိပကတွေရှိနေခဲ့ပေမဲ့လို့ဗဘဲတန်းကတော်တော်ညီညာနဲ့နေကြ။အဲ့ဒါဟာအားလုံးကချစ်ချစ်ကြည်ညီညွတ်နဲ့နေကြတယ်ဆိုတဲ့အစင်လာကောင်းကိုဆက်ပြီးတော့ထိန်းသိမ်းမှုတော့လေကျွန်တော်ရေကောက်ပွဲမှာအဲ့ကြီးမှန်းချက်တွေထားပြီးတော့လေဝင်ရောက်ရှင်ပြနေတာဖြစ်တယ်။တချို့ကထင်တာကကိုစီတမောအစ္စလမ်ဘာသာဝင်ဖြစ်လို့ဗဘဲတန်းမှာဝင်ပြီးရှင်ပြနေတယ်ဆိုတဲ့ချက်ကအလွန်အမတန်မှားပါတယ်။အဲ့ဒါအဓိကဗဘဲတန်းကကျွန်တော်ပြီးခဲ့တဲ့ဟိုအင်တာဗျူးတွေမှာလည်းပြောခဲ့လို့ပါပဲ။ဗဘဲတန်းဟာခေတ်တမိုင်းတစ်ချောင်းမှာလူလူလှုပ်ရှားမှုတွေမှာမျိုးလေကောင်ဖြစ်တဲ့အတွက်အဲ့ဒီမျိုးလေကောင်ရဲ့ခြေတက်ဆန္ဒပြပွဲတွေတော်တော်များများဗဘဲတန်းပြည်သူတွေကပဲထိတွေ့ခဲ့တာ။အဲ့တော့အဲ့မှာဘာတွေကြောင့်ရလဲဆိုတော့ကျွန်တော်တို့ဒီခဏနေခံရတဲ့ကာလတွေတုန်းကနေဒီကားတွေဖွင့်ပြီးကျွန်တော်တို့လုံခြုံမှုပေးခဲ့တာပါဒီဗဘဲတန်းပြည်သူတွေရပဲဆိုတော့ကျွန်တော်တို့မှအဲ့ပြည်သူတွေပေါ့ကျွန်တော်အဲ့အကျွေးလေးကျွန်တော်တင်တယ်အဲ့အကျွေးကျွန်တော်ဆက်ချင်တဲ့ပြည်သူတွေဆိုတော့အဲ့ဒီဟာကိုကျွန်တော်ဆက်ပြီးတော့ထိန်းချင်တဲ့သဘောလဲပါဆိုလိုတာကဒီဗဘဲတန်းမျိုးပြည်သူတွေအားလုံးနိုင်ငံရေးရည်ချင်းမနေဘူးဆိုတော့ပြဒီကလူတွေရဲ့နိုင်ငံရေးရည်ချင်းအလုံးအင်မတန်မြင့်ပါတယ်သူတို့ဟာသူတို့ကိုယ်တိုင်ခိတွေ့ခံစားခဲ့ရတဲ့သူတွေဖြစ်တဲ့ကြောင့်သူတို့ရဲ့နိုင်ငံရေးရည်ချင်းမြင့်ပါတယ်ဒါကိုယုံကြည်လို့လည်းကျွန်တော်ဝင်ရောက်ရှင်ပြနေတာဖြစ်တယ်ဒီနေရာမှာအဲ့ကြောင့်ကျွန်တော်ပါတီကိုယ်စားလှယ်လောင်းဖြစ်ကျွန်တော်ဒီနေရာအဆိုပြုတဲ့ခါမှာကျွန်တော်အဲ့အချက်လက်ကိုလည်းပါတီရဲ့ဒီကိုယ်စားလှယ်လောင်းအဆိုပြုမှာလာမှာလည်းကျွန်တော်ဖော်ပြလာခဲ့တယ်ပါတီရဲ့လူကြီးတွေပေါ့နော
်2020ရွေးကောက်ပွဲမှာဒီဗဘဲတန်းမျိုးနယ်မှာအပြိုင်ဆိုင်တွေများပေမဲ့ကိုစီတူမောင်ကရွေးချယ်ခံခဲ့ရတယ်အနိုင်ရခဲ့တယ်ပေါ့ဆိုတော့ကိုစီတူမောင်ဘယ်လိုများစူးစမ်းခဲ့တာရှိလဲ
ကျွန်တော်ဒီမှာဝင်ရောက်ရှင်ပြိုင်တော့ကျွန်တော်သတိထားမိတာတခုပေါ့နော်မနက်ခင်း6နာရီမဲယုံနေစပြီးမဖွင့်နေရကျွန်နော်မနက်4နာရီပဲ9နာရီလောက်မှာကျွန်တော်အောက်ရောက်နေအဲ့လိုအဲ့မှာမဲယုံနေရှိမှလည်းလူတိုင်းကြီးတွေအများကြီးဖြစ်နေတယ်ကျွန်တော်သတိထားမိတယ်။ဘာကြောင့်အဲ့ဒါသတိထားမိလဲဆိုတော့ဒီမှာကတချို့ဟိုမဲဆန္ဒရှင်တွေတဲ့မှာအစ္စလမ်ဘာသာဝင်တွေရှိတာ။အစ္စလမ်ဘာသာဝင်တွေကသူတို့ရဲ့မနက်ခင်းအာယုံဥပွေပြုမှုပြီးမှစူတောင်းဝပြုပြီးမှသူတို့အားလုံးဟာတက်တက်ကြွကြွနဲ့သူတို့မဲယုံနေရှိမှလာရောက်တန်းစီနေတာတွေ့တယ်။အဲ့မှာသူတို့ဘာသာတရားနဲ့ပတ်သက်တဲ့အမတ်တကြီးတွေပေါ့နော်။အကုန်လုံးအုပ်ထုပ်လေးဆောင်းထားကြတာလည်းတွေ့တယ်။တချို့အဲသူတို့ဥပဟိုတန်းတန်းရှင်းရှင်းလေးနဲ့ပေါ့နော်။အဲ့လိုဟိုဟာလေးလာရောက်ပြီးတော့လို့ဖြစ်ကြတယ်။အဲ့မှာကျွန်တော်ဘာသွားသိရလဲဆိုတော့ကျွန်တော်တွားတဲ့ဒီမဲယုံနေလက်လေပြီးတော့ကြီးစုတဲ့အခါမှာသူတို့ရဲ့မြင်ဝန်းနေတယ်မှာကျွန်တော်တို့ကကျွန်တော်ကိုနှွေးထွေးတဲ့အကြည့်နဲ့ကျွန်တော်ကိုအားပေးထောက်ခံတဲ့အကြည့်တွေကျွန်တော်အဲ့မှာကျွန်တော်ခံစားရပါတယ်တွေ့ရပါတယ်အဲ့မှာလည်းကျွန်တော်စိတ်ချလက်ချကျွန်တော်နိုင်လိမ့်မယ်ကျွန်တော်အဖွဲ့ချုပ်ကိုကျွန်တော်ယုံကြည်တယ်ပြည်သူတွေကကျွန်တော်အဖွဲ့ချုပ်ရဲ့နိုင်ငံရေးအကြီးအမဲချက်တွေကိုယုံကြည်တယ်အဲ့လိုပဲကျွန်တော်ကိုလည်းအချစ်ထားကြတယ်ပေါ့နော်ဒီလိုကျွန်တော်ယုံကြည်ပြီးတော့ကျွန်တော်အနိုင်ရခဲ့တာလို့ကျွန်တော်မြင်ပါအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့နိုင်ငံရေးအကြီးအမဲချက်တွေနိုင်ငံရေးဆိုင်ရာဟလာဟိုမူဝါဒတွေရွေးကောက်ပွဲဆိုင်ရာကြီးညာစာနဲ့ဒါတွေကိုလည်းပြည်သူအထောက်ပြန်ကြီးညာလာပြီးတဲ့ဖြစ်တဲ့ကြောင့်ပြည်သူတွေရဲ့ဒီပုံမှာယုံကြည်တယ်ကျွန်တော်မဲဆွယ် ိုင်လန်ဟောပြောတဲ့အခါမှာလည်းဒါတွေကိုကျွန်တော်ပြည်သူတွေကိုရှင်းပြပြီးဟောပြောခဲ့တာဖြစ်တယ်။ကျွန်တော်ရွေးကောက်ပွဲဆိုတာကနိုင်ငံတစ်ခုရဲ့အနိမရည်မှန်းချက်လည်းမဟုတ်ဘူး။ပန်းနိုင်လည်းမဟုတ်ပါဘူး။ရွေးကောက်ပွဲတစ်ခုဆိုတာကဒီမိုကရေစီစနစ်တစ်ခုကိုကျင့်သုံးတဲ့နိုင်ငံတိုင်းနိုင်ငံတိုင်းကရွေးကောက်ပွဲဆိုတာက၅နှစ်တစ်ကြိမ်၅နှစ်ကြိမ်ကဖြတ်သန်းနေအောင်လေ။ဒါမှတ်တိုင်တစ်ခုပဲ။ဆိုတော့ဗျာကျွန်တော်နိုင်ငံမှာကဒီလူပေါ်မယ်ဒီရွေးကောက်ပွဲပြီးသွားလို့ရှိရင်လွတ်တော်နိုင်ငံကြီးဆိုတဲ့အချင်းချင်းတစ်ခုပေါ်လာမယ်။အဲ့လိုပဲလွတ်တော်မြန်မာမှာရှိတဲ့ကျွန်တော်တို့အင်အားစုအသီးသီးဟာလည်းအဲဒီအခုတဘာပေါင်းရင်ထိမ့်သိရေးနဲ့ပတ်သက်တဲ့တကြွလှူရှားသူတွေလူခွင့်ရေးတကြွလှူရှားသူတွေနောက်ပြီးတော့ဟိုကလေးသူငယ်အမျိုးသမီးအရေးနဲ့ပတ်သက်တဲ့တကြွလှူရှားသူတွေဒီလိုအရေးအပေါင်းမြောင်များတာကိုစိတ်ပါဝင်စားစွာနဲ့တကြွလှူရှားနေတဲ့အရက်ဖက်ဖွဲ့စည်းနေလည်းရှိနေလိမ့်မယ်အဲ့လိုပဲဒီလွတ်တော်ရင်းနိုင်ငံကြီးမှာဆောင်ရွက်နေသူတွေလည်းရှိနေလိမ့်မယ်အဲ့တော့ဒီတိုင်းရင်းသားလက်နက်ကိုင်ဟိုအဖွဲ့တွေကလည်းလွတ်တော်ပြင်ပမှာသူတို့ရှိနေလိမ့်မယ်ဆိုတော့ဗျာအဲ့အင်အားစုအသီးသီးဟာကျွန်တော်တို့စုံမတ်တစ်ခုကိုရှာဖွေပြီးတော့ကျွန်တော်တို့လိုချင်တဲ့ Federal Democracy ခရီးကိုကျွန်တော်ဆက်ပြီးတော့ရှောက်လန်းနိုင်မယ်ဆိုလို့ရှိရင်ကျွန်တော်အကောင့်ဘက်ကိုပို့ပြီးတော့ပြည်ဝင်ပြောင်းလဲရေးရောက်လာနိုင်မယ်လို့ကျွန်တော်ယုံကြည်တယ်။ဆိုတော့ရွေးကောက်ပွဲပြီးသွားပါပြီ။ကျွန်တော်ဖြစ်ခဲ့တာတွေအားလုံးရွေးကောက်ပွဲမှာပဲခြံထားခဲ့လိုက်ပါမယ်။ကျွန်တော်ဆက်ပြီးမခေါ်လာပါဘူး။ဆိုတော့ကျွန်တော်အားလုံးဟာကျွန်တော်တို့အားလုံးဟာရန်သူတွေမဟုတ်ပါဘူး။နိုင်ငံရေးရတယောက်နဲ့တယောက်သဘောထားအမြင်တွေမတူတာရှိမယ်။တူတာတွေရှိမယ်။ဒါတွေကိုကျွန်တော်တို့ဒါသာလျှင်အခုမတူတာဒီမင်းလေဒီမိုကရေစီရဲ့ဒါအရှင်ကြီးမှုဖြစ်တယ်။ဒီမိုကရေစီရဲ့အလှတရားဖြစ်တယ်။မတူခွဲပြားခြင်း။ဆိုတော့အဲ့ဒါတွေကိုကျွန်တော်တို့ပြည်သူတွေရဲ့အဆုံးဖြတ်ကိုခံယူပြီးတော့ကျွန်တော်တို့ဘသူ့ကို9နှစ်တာတာဝန်အနှင်းမေဆိုတဲ့ရွေးကောက်ပွဲရလဲပြီးသွားပြီဖြစ်တဲ့ကြောင့်ကျွန်တော်တို့အကောင်းဆုံးကျွန်တော်ဆက်ပြီးတော့ကျွန်တော်တိုင်းပြည်ကိုလက်တွဲပြီးတော့အားလုံးနဲ့ပူးပေါင်းဆောင်ရွက်ချင်ပါတယ်လို့ကျွန်တော်ပြောပြရတယ
်။မင်္ဂလာပါရှင်။ဦးစီတူအောင်ကြီးရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ရခိုင်ပြည်နယ်မှာနောက်ဆက်တွဲရွေးကောက်ပွဲကျင်းပနိုင်ပါမလားဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဦးစီတူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကဂူကြီးတင်ဆက်ထားပါရရှင
်။ကျင်းပပြီးသွားတဲ့2020ထွေထွေရွေးကောက်ပွဲကြီးရဲ့ထူးခြားချက်တစ်ခုကတော့မဲဆန္ဒနဲ့အတုံမင်းများမှာရွေးကောက်ပွဲမကျင်းပနိုင်ခဲ့ခြင်းပါ။ပြည်သူ့လွှတ်တော်အတွက်15နေရာ၊အမျိုးသားလွှတ်တော်အတွက်9နေရာ၊ပြည်နယ်နဲ့တိုင်းဆင်လွှတ်တော်အတွက်32နေရာ၊စုစုပေါင်း54နေရာရခိုင်နှုန်းအားဖြင့် 4.6 ရာခိုင်နှုန်းရှိတာမို့အထိုက်လျောက်များတယ်လို့ဆိုနိုင်ပါတယ်။ဒီထဲမှာတိုင်းသားလက်နက်ကိုင်တွေအပြည့်အဝထိန်းချုပ်ထားတဲ့ဝနဲ့မိုင်းလာကမဲဆန္ဒနယ်15နေရာမှာမကျင်းပနိုင်တာသိပ်မထူးခြားပါပဲ။ရခိုင်ပြည်နယ်တွေကနေပြည်တော်အများအပြားကျင်းပနိုင်ခြင်းမရှိတာကတော့လွတ်တော်အသီးသီးအတွက်ရခိုင်ပြည်သူတွေရဲ့ကိုယ်စားပြုမှုကိုအားနည်းသွားစေပါတယ်။ရခိုင်ပြည်နယ်မှာမဲဆန္ဒနယ်စုစုပေါင်း64နေရာရှိတဲ့အထက်36နေရာမကျင်းပနိုင်တာမို့56ရာခိုင်နှုန်းအထိရှိနေပြီးအရေးအတွက်များတယ်လို့ဆိုနိုင်ပါတယ်။ရွေးကောက်ပွဲမကျင်းပနိုင်တာလုံခြုံရေးနဲ့အုပ်ချုပ်ရေးပိုင်းဆိုင်ရာတွေရဲ့နေမြေတည်ငြိမ်အေးချမ်းမှုမရှိဘူးဆိုတဲ့တင်ပြချက်ကြောင့်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဖြေရှင်းထားပါတယ်။အခုတော့ရခိုင်ပြည်နယ်မှာလက်နက်ကိုင်လှုပ်ရှားနေတဲ့အေးရခိုင်တပ်ဖွဲ့ဘက်ကနေရွေးကောက်ပွဲတွေကျင်းပပေးစီလိုတယ်လို့အစိုးရနဲ့တပ်မတော်ဘက်ကိုတင်ပြတောင်းဆိုမှုလုပ်လာပါတယ်။တပ်မတော်ဘက်ကလည်းဒီလိုတင်ပြလာတာကိုကြိုဆိုတယ်လို့ထုတ်ပြန်ထားတဲ့အတွက်သိမကြခင်ရခိုင်ပြည်နယ်မှာနောက်ဆက်တွဲရွေးကောက်ပွဲတွေကျင်းပနိုင်မလားဆိုပြီးမျှော်လင့်မှုတွေရှိလာပါတယ်။ရခိုင်ပြည်နယ်နဲ့ရွေးကောက်ပွဲပြဿနာအကြောင်းလေ့လာကြည့်ကြရအောင်ပါ
။ရခိုင်ပြည်နယ်မှာရွေးကောက်ပွဲကျင်းပပေးနိုင်ခြင်းရှိမရှိကိစ္စပေါ်လာတဲ့အခါရွေးကောက်ပွဲဆိုင်ရာဥပဒေတွေကိုပြန်ကြည့်လာကြပါတယ်။ဥပဒေအရကြားဖြတ်ရွေးကောက်ပွဲတွေကိုလွှတ်တော်ရဲ့ပထမသက်တမ်းနဲ့ပြင်ဆင်မသက်တမ်းတွေမှာမကျင်းပရဘူးလို့ဖော်ပြထားတာကြောင့်ရခိုင်ပြည်နယ်မှာကြားဖြတ်ရွေးကောက်ပွဲတွေလုပ်ဖို့အခု2020နဲ့2021ခုနှစ်တွေမှာကျင်းပဖို့ဆိုတာမဖြစ်နိုင်ပါဘူး။တချို့ဥပဒေရေးရာကျွမ်းကျင်သူတွေကတော့လက်ရှိရခိုင်ပြည်နယ်မဲဆန္ဒနယ်တချို့မှာရွေးကောက်ပွဲကျင်းပနိုင်ခြင်းမရှိတဲ့ကိစ္စလုံခြုံရေးကြောင့်ဖြစ်ပြီးလုံခြုံရေးအခြေအနေစိတ်ချရရတဲ့ဆိုရင်ကြားပြတ်ရွေးကောက်ပွဲမဟုတ်ပဲနောက်ဆက်တွဲအနေနဲ့ကျင်းပပေးရင်ဖြစ်နိုင်တယ်အဲ့လိုကျင်းပပေးနိုင်ဖို့ရွေးကောက်ပွဲကော်မရှင်နဲ့အစိုးရပေါ်မူတည်တယ်လို့ဆိုကြပါတယ်ဒါတွေကဥပဒေရေးရာရှုထောင့်ကနေချိကပ်ကြည့်ကြတာပါတကယ်တကယ်ရွေးကောက်ပွဲတစ်ခုကျင်းပမယ်ဆိုရင်တော့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပနိုင်တဲ့အခင်းအကျင်းဖြစ်နေဖို့လိုမယ်ဆိုတာကတော့ငြင်းပယ်လို့မရပါဘူးရွေးကောက်ပွဲကျင်းပနိုင်ဖို့တက်ဆိုင်ရာမဲဆန္ဒနယ်မြေတွေမှာဘလို့အခင်းချင်းမျိုးလိုအပ်တယ်ဆိုတာကလည်းလေ့လာကြည့်ဖို့ကောင်းပါတယ်။ဒါနဲ့ပတ်သက်လို့လက်တလောကိုဗစ် -19 ဖြစ်ပွားစေအခြေအနေအောက်မှာကျင်းပပြီးသွားတဲ့2020အထွေထွေရွေးကောက်ပွဲကိုပဲပြန်ကြည့်ရပါမယ်။
ရွေးကောက်ပွဲတစ်ခုကျင်းပဖို့ဆိုရင်အဓိကရွေးကောက်ပွဲကော်မရှင်ကအလုပ်လုပ်ရပါတယ်။ဒါကြောင့်ရခိုင်ပြည်နယ်မှာရွေးကောက်ပွဲကော်မရှင်ဟာချင်းချောင်းမှုကင်းကင်းအန်ဒီရဲ့ကင်းကင်းသွားလာလှုပ်ရှားအလုပ်လုပ်နိုင်ရပါမယ်။ဒါပြင်ရွေးကောက်ပွဲလုပ်ငန်းစဉ်အဆင့်ဆင့်အတွက်ဆိုရင်တော့ကော်မရှင်တစ်ခုတည်းအလုပ်လုပ်လို့ရတာမျိုးမဟုတ်ပါဘူး။မယ်ဆင်ကိစ္စဆိုရင်အုပ်ချုပ် တွက်နောက်ထပ်ရေးပါတဲ့သူတွေကတော့ပညာရေးဝန်ထမ်းတွေပါမေယုံတွေမှာပညာရေးဝန်ထမ်းအများကြီးအသုံးပြုကြရပါတယ်ပြီးခဲ့တဲ့ရွေးကောက်ပွဲနမူနာကိုကြည့်ရင်မေယုံတွေအတွက်အထူးရဲတွေတောင်းနဲ့ချီခန့်ထားလုံခြုံရေးလုပ်ပေးကြရပါတယ်တချို့နေရာတွေမှာတပ်မတော်အကူအညီယူရတာမျိုးလည်းရှိပါတယ်ဥပမာကချင်ပြည်နယ်ဘက်မှာဝေးလံခေါင်ဖျားနေရာတွေစီမဲဘုံတွေမဲလက်မှတ်တွေပို့ဆောင်ရေးမှာတပ်မတော်ရဟရင်တွေအသုံးပြုကြရတာမျိုးပါ
ဒါနဲ့မကရွေးကောက်ပွဲဆိုတာပြည်ရင်းဒီပါလေးလာစောင့်ကြည့်သူတွေကိုလွတ်လွတ်လပ်လပ်စောင့်ကြည့်ခွင့်ပြုရပါသေးတယ်။ဒါကြောင့်ရွေးကောက်ပွဲတစ်ခုအအောင်မြင်မြင်ကျင်းပဖို့ဆိုရင်ကော်မရှင်အဖွဲ့ဝင်တွေအပါအဝင်ကူညီမဲ့ပါဝင်မဲ့ဌာနဆိုင်ရာဝန်ထမ်းတွေလုံခြုံရေးဆိုင်ရာတွေလေးလာစောင့်ကြည့်မဲ့သူတွေလွတ်လွတ်လပ်လပ်သွားလာလှုပ်ရှားချင်းချောက်မှုမရှိအလုံးလုံးနိုင်စောင့်ကြည့်နိုင်ကြဖို့လိုအပ်ပါတယ်။ရွေးကောက်ပွဲဆိုတာနိုင်ငံရေးပါတီတွေအမတ်လောင်းတွေပြိုင်ဆိုင်ကြတာမျိုးဖြစ်လေတော့ရွေးကောက်ပွဲဝင်မဲ့ပါတီတွေအမတ်လောင်းတွေအားလုံးနဲ့သူတို့ရဲ့ကိုယ်စားလှယ်တွေပါတီဝင်တွေဝင်းရထောက်ခံကြသူတွေချင်းချောက်မှုကင်းကင်းအန်ဒီရဲ့ကင်းကင်းလွတ်လွတ်လပ်လပ်သွားလာလှုပ်ရှားစီးယုံနိုင်ဖို့မဲဆွယ်နိုင်ဖို့မဲပေးတဲ့ဖြစ်စဉ်တွေမှာပါဝင်နိုင်ဖို့လိုအပ်ပါတယ်အားလုံးကိုခြုံပြီးပြောရရင်ရွေးကောက်ပွဲတစ်ခုအအောင်မြင်မြင်ကျင်းပဖို့ဆိုတာဟာတိုက်ပွဲတွေဖြစ်မနေရုံအခြေအနေမျိုးလောက်နဲ့မလုံလောက်ဘူးဆိုတာပါပဲနမူနာအဖြစ်ပြီးခဲ့တဲ့ရွေးကောက်ပွဲရှမ်းပြည်နယ်မိုင်းကင်မြို့နယ်မှာရွေးကောက်ပွဲကျင်းပဖို့ဝင်ပြီးပြိုင်ကြမဲ့ NLD ရှမ်းပါတီတွေဖြစ်တဲ့ SNLD SNDP နဲ့တီခိုင်ဖြိုးစုစုပေါင်း၄ပါတီကတောင်းဆိုပေမဲ့တအားအမျိုးသားပါတီကတော့သူတို့ပါတီကို RCSS SSA ရှမ်းလက်နက်ကိုင်အဖွဲ့ကချင်းချောက်ဟန်တာတယ်ဆိုပြီးရွေးကောက်ပွဲကော်မရှင်စီကန့်ကွက်တိုင်ကြားမှုလုပ်ခဲ့ပါတယ်ပါတီအများစုကသဘောတူသည့်တိုင်ဝင်ပြိုင်မဲ့ပါတီတစ်ခုချင်းချောက်ခံရတာကြောင့်ရွေးကောက်ပွဲကော်မရှင်ဟာမိုင်းကင်မှာရွေးကောက်ပွဲကျင်းပပေးခြင်းမရှိခဲ့ပါဘူး။တကယ်တော့ရခိုင်ပြည်နယ်မြောက်ပိုင်းကရွေးကောက်ပွဲကျင်းပနိုင်ခြင်းမရှိတဲ့မြို့နယ်တွေကိုကြည့်လိုက်ရင် AMP ရခိုင်အမျိုးသားပါတီအားကောင်းတဲ့နေမျိုးတွေဖြစ်ပါတယ်။ရွေးကောက်ပွဲသာကျင်းပဖြစ်ခဲ့ရင်ရခိုင်အမျိုးသားပါတီကနေရာအများစုအနိုင်ရဖို့ဖြစ်နိုင်ခြင်းများသလိုရွေးကောက်ပွဲမကျင်းပနိုင်တဲ့အပေါ်ရခိုင်အမျိုးသားပါတီရဲ့ဆုံးရှုံးမှုတနည်းရခိုင်နိုင်ငံရေးသမားတွေရဲ့ဆုံးရှုံးမှုအဖြစ်မှတ်ယူကြမှာလည်းဖြစ်ပါတယ်အေးရခိုင်လက်နက်ကိုင်တပ်ဖွဲ့အနေနဲ့အဲ့လိုအခြေအနေဖြစ်ပေါ်လာရတာဟာသူတို့တာဝန်မကင်းဘူးလို့ခံယူရင်းအခုလိုရွေးကောက်ပွဲကျင်းပပေးဖို့တောင်းဆိုတာဖြစ်ကောင်းဖြစ်နိုင်ပါတယ
်ဒါပေမဲ့တကယ်တမ်းရေးကြည့်တာကအေးရခိုင်တပ်ဖွဲ့အနေနဲ့ရွေးကောက်ပွဲဆိုတာဒီမိုကရေစီစနစ်စီတွားရလမ်းမှာအရေးကြီးတဲ့ဖြစ်စဉ်တစ်ခုဖြစ်တယ်ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ဆိုတာကလည်းမြန်မာနိုင်ငံအတွက်ခေါင်းနဲ့ပန်းလို့ခွဲခြားလို့မရတာမျိုးဖြစ်တဲ့အတွက်ဒီမိုကရေစီဆိုတာကိုယုံကြည်ဖို့ဥပဒေတွေတိုက်ပွဲရဲ့အရေးကြီးပုံကိုနားလည်ဖို့လိုအပ်ပါတယ်။ဒီလိုနားလည်မှသာရခိုင်ပြည်နယ်မြောက်ပိုင်းမှာရွေးကောက်ပွဲတစ်ခုအောင်မြင်လုံနိုင်မဲ့ရေကန်မြေကန်အခြေအနေမျိုးဖန်တီးပေးနိုင်မှာဖြစ်ပြီးနောက်ဆက်တွဲရွေးကောက်ပွဲမကျင်းပပြည်သည့်တိုင်အောင်တင့်တော်တဲ့ကာလမှာကြားဖြတ်ရွေးကောက်ပွဲတစ်ခုကျင်းပနိုင်လိမ့်မယ်လို့ပြောလို့ရကြောင်
ဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့တေးချစ်တော်ရရှင်တွေကိုမြန်မာသချင်းလေးတစ်ပုဒ်နဲ့လည်းဖြောပြပေးဦးမှာဖြစ်ပါလိမ့်ရှင်ကျမတို့စီကို Messenger ကရေးလာတဲ့အစာတွေကိုတော့ခုနောက်ပိုင်းမှာတော်တော်များများလက်ခံရရှိရပါနော်ဒီမှာခိုင်ဆိုတဲ့တော်ရရှင်ကမင်္ဂလာပါတဲ့ဟိုးရင်ကရေဒီယိုအစီအစဉ်ကိုဘယ်လိုင်းကလွှင့်မှန်းမသိလိုင်းကမမိတကြီးကြီးနဲ့အပေါ်ဆွဲအောက်ဆွဲရေဒီယိုပြက်လို့အမေဆူတဲ့အထိနားဆင်အားပေးခဲ့တာပါတဲ့အခုလိုမျိုးဖုန်းကလည်းကြည်လို့ရပြီဆိုတော့ပို့ပြီးတော့ကောင်းပါတယ်ကျေးဇူးတင်ပါတယ်အားပေးလျက်ပါဆိုပြီးကျမတို့အစီအစဉ်တွေထုတ်လွှင့်ပေးတဲ့အောက်မှာလာပြီးတော့မှတ်ချက်ရေးသွားတာပါ
မောင်ဆန်းရုပ်စုရဲ့တော်ရရှင်ကတော့တရင်တွေတိုက်ရိုက်ထုတ်လွှင့်ပြီးလို့ကျေးဇူးတင်ပါတယ်တဲ့ဖီယိုအေးကြီးချက်မကအောင်မြင်ပါစေလို့ဆုတောင်းပေးပါတယ်ဆိုပြီးတော့ရေးလာပါတယ်မောင်မောင်မောင်ဆိုတဲ့ Facebook အကောင့်ပြီးနားဆင်ကြတာပါအခုလည်းဖူယိုရီကိုအဓိကထားသတင်းစုံတွေမှတ်သားရင်တချို့စိတ်ဝင်စားစရာတွေဆိုရင်ကော်ပီယူပြီးတင်လေးရှိပါတယ်ဒီအတွက်လည်းခွင့်ပြုပါလို့မေတ္တာရက်ခံတောင်းခံအပ်ပါတယ်ဖူယိုရီသတင်းဌာနကဘာတီတွေတီမြဲပြီးဝန်ထမ်းတွေအားလုံးလည်းကိုကြားမှာစိတ်ချမ်းသာရှိကြပါစေဗျာဟုတ်ကဲ့ပါဒီတော်ရရှင်ကအခုတော့ကျမတို့ကို Facebook ကနေနားဆင်အားပေးနေပုံရပါတယ်နော်မက်ဆန်ဂျာမှာစာရေးပို့လာတာပါ အခုလိုမျိုးကျမတို့ရဲ့သတင်းတွေကိုထပ်ဆင့်ဖော်ပြရဲဆိုတာကလည်းအဆင်ပြေပါရဲ့ရှင်ကျမတို့ VOA မူရင်းတင်ပြတဲ့အတိုင်းဒါကိုထပ်ဆင့်ရှယ်လုပ်တာကအားလုံးကိုကျေးဇူးပါတယ်နောက်ထပ်တော်ရရှင်ကတော့မောင်မောင်ဝင်းဆိုတဲ့တော်ရရှင်မှာဒီတော်ရရှင်ကလည်းခုနပြောသွားတဲ့ဒီရေဒီယိုခေတ်ကအားပေးလာပါတယ်ဆိုတဲ့တော်ရရှင်တစ်တောင်မှသူနားဆင်လာတဲ့တက်တန်ကြာပုံရပါတယ်နော်သူကVOA ကိုနားဆင်လာခ
ခင်ကျောင်းသားတွေဆန္ဒပြတဲ့အချိန်ကစပြီးတော့အားပြီးလာတာအခုချိန်ထိပါဒေါ်မင်းမြစ်စောဥက္ကမောင်ထီရုအမှုထမ်းစဉ်ကလေးကအားပြီးလာတာပါဂျပန် National Radio နဲ့နားထောင်ရတာအဆင်ပြေပေမဲ့အခုဒီတရုတ် Radio တွေနဲ့နားထောင်နေရတာအဆင်မပြေပါဘူးအနီးပတ်ဝန်းကျင်မှာဖုန်းအားသွင်းနေလျင်ပဲဖြစ်ဖြစ်လက်စစ်ပေါင်းအိုးဒေအိုးစတဲ့လက်စစ်ပလတ်ထိုးနေတာတွေရှိလို့ရှိရင်တပြည့်ပြည့်နဲ့ညီနေလို့နားထောင်မရလို့စိတ်တူရသလိုအဆင်မပြေတဲ့ Radio တွေဆိုတော့တလုံးကြီးတလုံးဝင်နေရပါလေဗျာview ရဲ့လက်ဆောင်မဲရေဒီယိုမဲပေါ့လို့ရှိရင်ကောင်းပါပ
ါဒီတော်တော်ရှင်ကကျင်းနေစီမံကိန်းနဲ့မဝေးတဲ့ဒေတာကပေါ်တဲ့သခိုင်းတိုင်းဒေတာကြီးရေးမာပင်ခိုင်ဆလင်းကြီးမြို့နယ်ပောင်းဝရွာကပါတဲ့ဟုတ်ကဲ့ဒီတော်တော်ရှင်ကကျမတို့စီကိုတော့ messenger တုံးပြီးတော့စာရေးလာတာပါနော်ဟိုအင်တာနက်ကနေနားထောင်နေဆိုရင်အဆင်ပြေပြီမဲ့လေဒီတယ်လီဖုန်းကအင်တာနက်ပေးရတဲ့အဖိုးခါတို့နောက်ပြီးတော့အင်တာနက်အဆင်မပြေတာတို့တွေဒါကြီးရှိတတ်တာလည်းနားလည်ပါရဲ့ဒါကြောင့်မလို့တော်တော်ရှင်တွေတော်တော်များများလည်းနေကားနေပြီးတော့ရေဒီယိုကိုပဲအားကိုးပြီးတော့နားဆင်နေတော့ဖြစ်ပါတယ်ဒါမဲ့လေကျမတို့ကဒီအခုနှစ်ပိုင်းတွေတွင်မှာကျမတို့တော်တော်ရှင်တွေကိုရေဒီယိုလက်ဆောင်ပေးတဲ့အစီအစဉ်မရှိသေးပါဘူးလို့ပဲကျမစိတ်မကောင်းစွာနဲ့ပြန်ကြားပေးချင်ပါတယ်ရှင်ကျမတို့နှစ်ကုန်ပြီဆိုတော့တော်ရရှင်တွေကိုအမြဲတမ်းဒီပြက်ကြိန်လက်ဆောင်မပြတ်မကွက်ပေးတတ်ပါတယ်ဒါမဲ့ဒီနှစ်ပြက်ကြိန်တော့မှဒီနှစ်ကိုဗစ်ဟုတ်ကဲ့ပေးဖြစ်နေတဲ့အတွက်ကြောင့်မို့ကျမတို့တွေလည်းဝန်ထမ်းတွေလည်းတရားမှရုံးကိုမတော်ရတာအခုဆိုရင်မတ်လ3လပိုင်းတွေကစပြီးတော့အခု November 17လပိုင်းအထိဆိုရင်တော့ကျမတို့8လတောင်ရှိပြီဖြစ်ပါတယ်။ဒါကြောင့်မို့တော်ရရှင်တွေအတွက်ဖြန့်ဖြူးပေးရမယ်ပြက်ကြိန်နဲ့တော့မှလက်ဆောင်ပေးလို့အဆင်ပြေပါမလားမသေးကြဘူးဖြစ်နေပါရဲ့နော်။ဒီတော့ရှင်ပြက်ကြိန်လိုချင်တယ်ဆိုတော့ကျမတို့စီကိုစာရေးထားနိုင်ပါတယ်လိပ်စာလေးလှမ်းပြီးတော့ပို့ပေးထားပါနော်လောလောဆယ်မှာတော့ကျမတို့ဒီရေဒီယိုလက်ဆောင်ပေးတဲ့အစီအစဉ်မရှိသေးဘူးလို့ပဲထပ်ပြီးတော့ပြန်ကြားပေးကြပါတယ်ရှင်နားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ကောမကြားရောက်နေပြီးတော့ညီမြမနိုင်ငံလဲတနိုင်ငံအပါအဝင်ဒီတော်တော်ကိုထိထိခိုက်ခိုက်ခံစားနေရတဲ့ကိုဗစ်ကပ်ပေးဆိုးနဲ့ပတ်သက်ပြီးတော့ရေးလာကြတဲ့သတင်းရှင်တချို့ရဲ့စာတွေကိုလည်းဆက်ပြီးတော့ဖော်ပြပေးကြပါရစေ။ပထမအဦးဆုံးဒီကိုဗစ်ကာကွယ်ဆေးတွေ့ပါပြီဆိုတဲ့သတင်းအောက်မှာရေးလာတဲ့သတင်းရှင် Gates Archie ကတော့ဒီကိုဗစ်ကာကွယ်ဆေးဘယ်တော့လောက်လူတွေစီကိုရောက်မလဲစောင့်နေကြတဲ့အချိန်မှာကိုဗစ်ကလည်းကာကွယ်ဆေးမဟုတ်ရင်တော့မှကာကွယ်နိုင်တဲ့အရာတွေရှိပါတယ်ဆိုပြီးတော့ခုလိုမျိုးသူ့ရဲ့အတီးအဝေးမျှလာပါတယ်
။လူတွေကကိုဗစ်ကာကွယ်ဆေးဆိုတာထိုးရတဲ့ဆေးလို့မှတ်ယူထားကြပါတယ်တကယ်အမှန်ရှိပြီးသားကာကွယ်ဆေးကတော့၁နှာခေါင်းစည်းတက်ဆင်ရေး၂လက်ကိုမကြာခဏဆေးကြိုးပေးခြင်း၃၆ပေကွာနေထိုင်ခြင်း၄မလိုအပ်ဘဲနဲ့အပြင်သို့မထွက်ခြင်းအဲ့ဒီစည်းကမ်းတွေကသာကာကွယ်ဆေးတွေပါပဲဗျာ
ဟုတ်ကဲ့သူပြောသွားတာမှန်ပါတယ်နော်ဒီလောလောဆယ်ကာကွယ်ဆေးမရခင်အချိန်တွေထိတော့ကျမတို့ဒီနှာခေါင်းစည်းတက်တာလက်ကိုဆေးတာဒါပေမဲ့လူတယောက်နဲ့တယောက်ခက်ခွာနေတာလူတွေအများကြီးတွေမှာတစ်ချိန်လုံးဟိုလမ်းသွားနေပြီးတော့ဒီကုသမှုပြန်ပွားအောင်မဖြစ်စေဖို့ကာကွယ်တာမျိုးတွေပေါ့နော်အဲ့လိုဟာမျိုးတွေနဲ့ကျမတို့တကူရီတကာရဒီကိုဗစ်ကုသမှုကိုရှော့ချကာကွယ်နိုင်တာအမှန်ဖြစ်ပါတယ်ဒီလိုကိုဗစ်ကပ်ပြီးကာလာမှာနိုင်ငံအသီးသီးကနေပြီးအစိုးရတွေကသူတို့ရဲ့နိုင်ငံသားတွေပေါ်မှာဒီအကျက်အတဲတွေရင်ဆိုင်နေရတဲ့အတွက်ကြောင့်မို့စီးပွားရေးဖြည့်ဆောက်မှုတွေလုပ်တာတွေထောက်ပံ့ပေးတာတွေရှိပါတယ်ဒီကြမှာမြန်မာနိုင်ငံလဲတနိုင်ငံအပါအဝင်ဖြစ်ပါတယ်
မြန်မာနိုင်ငံကလိုအပ်တဲ့အခြေခံလူရန်းစားတွေအတွက်ဆိုပြီးအစိုးရကနေပြောဒီထောက်ပံ့ချက်ရေးပေးပါတယ်ကျွန်တော်တို့ဗီဒီယိုကြီးကလည်းပေးပေးသလိုသတင်းတွေထုတ်လွှင့်ပေးပါတယ်နော်ဒီမှာတော်ရရှင်တယောက်ကဒီကိစ္စနဲ့ပတ်သက်ပြီးပြောပြချင်ပါတယ်ဆိုပြီးရခိုင်ပြည်နယ်ကနေစာရေးလာပါတယ်မင်္ဂလာပါဗီဒီယိုရဲ့ကျွန်တော်ပြောပြစရာလေးရှိလို့ပါကျွန်တော်တို့ကရခိုင်ပြည်နယ်ရန်ပင်မြို့နယ် tong yashi bi, jang yago, pilesi, the blingo, township and nabu bebare. Era jang nangadora, bedama, pilesi ne pesango, alu, quicha, beda la, surago, tishin lova. Tonoru, the cushion, di taubanji, the yama, miabu, babukamia. Fuagani, the same mepezi shimare, jizu de marekna.
The happyega, sayila, dora, sin, chiparishin. The same mepezi, the mare, the hoke, le langani, pop ya, be like by an all. The sayan in edicata, on any pianchi bureau. So then, kind of in a temarishin. Limukovic a bit only a tema. The my energy nine and eight to the chin, Malaysia or Tanang and Oma Yashib of Bimini, the Nimanang and Ashib Yang Lotari, Nyapia Shibari. Tima, Malaysia, the Nimanang and Ari Dorolu Toka Yap de Genicule, Covid Sapsitega, the Taino Jani Yamawa. Pigil Yapan Dino are Twilight, the Jinrogaro, the Malaysia Nangama, the Amu, Yashini, Nimanang and Ari Pawe, Nayan Jadari, Nayapian Puwodre, Malaysia Lu Mujize Yiga, Pisang Yare, Tanji Mugu, Anavaniga, Shopo, Tama Lite, Subro, the Jin Twila Kevari.
ဒီကိစ္စနဲ့ပတ်သက်ပြီးကျွန်တော်တို့တည်င်းထုတ်လွှင့်ပေးခဲ့ပါတယ်။ဒီရောက်မှာလာပြီးရေးကြတဲ့သတင်းတချို့ရဲ့မှတ်ချက်တွေကိုပြောပြပေးကြပါမယ်ရှင်။မလေးရှားအစိုးရကခွင့်ပြုပေးရင်တောင်မှမြန်မာပြည်ဘက်ကတရားဝင်လေကြောင်းလိုင်းတွေဖွင့်ဖို့မသေးကြပါဘူး။နောက်ပြီးတော့စင်ကြီးတွေပေးဥမှာပါ။ကွန်ရက်တင်စင်တာမရှိဘူးလို့ဘာလို့ညာတို့ပြောဥမှာလေ။အခုလိုကယ်ဆယ်ရေးလေးနဲ့ပဲပို့ပေ
ပြန်နိုင်ရင်လွယ်လွယ်ကူကူဖြစ်စေချင်တာပါ။ဥပစာစတေးသမားတွေဆိုရင်ပို့ပြီးတော့တော့ခက်ခဲရှိပါတယ်။တွားရေးလာရေးကအဆပေါ့ဗျာ။ဒါကတော့မလေးရှားမှာဒုက္ခရောက်နေကြတဲ့အလို့သမားတွေတွေကတရားကြော်ကြော်ဆိုးရဲတော့ရှင်ရေးလာတာပါ။လေးကျွန်းမြင့်မှုဆိုရဲတော့ရှင်ကတော့မလေးရှားအစိုးရကတရားမဝင်အလို့သမားတွေပြန်ဖို့ပြောတာတော့မှန်ပါသေးတယ်။တန်ကြီးအနေဆုံးဘယ်လောက်ရေလို့တရားဝင်မကျင်ညာသေးပါဘူး ကျွန်မလုံသားတွေကတယောက်ရေးလာတာပါကိုလေးဆိုတဲ့သွားချင်းကတော့လေးချောင်းတွေဖွင့်ဖို့လိုအပ်ပါတယ်ကဲစေရေးနေဆိုဒီချက်ပို့ပြီးကြာပါလိမ့်မယ်တဲ့ဒုက္ခတွေအများကြီးရောက်ကြပါလိမ့်မယ်အမြင်ပြန်ဖွင့်သင့်ပါပြီလို့ပြောလာပါတယ်ဒီမှာပြောခဲ့သလိုပဲမက်လာတွေကအခုချိန်ကြီးကိုဗစ်ဖြစ်လို့အလုပ်ရုံတွေပိတ်တဲ့အတွက်ကြောင့်မလို့အလုပ်ကလည်းလုပ်လို့မရအိမ်ပိုးတော်မှာပေးကြရမှရှိတတ်တည်တ
ရေရိုးစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ဗီဒီယိုကနေပြီးတော့မေတ္တာတိလက်ဆောင်ကဏ္ဍမှာစိတ်တချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးစုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆခြင်းတွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုတော့ကျမတို့ဗီဒီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာရေးကနေစာပို့ ဒီနေ့ကတော့ဒီညမာပြည်ကပေးစာများအစီအစဉ်ကိုတင်ပြပေးနိုင်ခြင်းရှိမရှိကိစ္စပေါ်လာတဲ့အခါရွေးကောက်ပွဲကျင်းပပေးနိုင်ခြင်းရှိမရှိကိစ္စပေါ်လာတဲ့အခါရွေးကောက်ပွဲကျင်းပပေးနိုင်ခြင်းရှိမရှိကိစ္စပေါ်လာတဲ့အခါညမာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီညမာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်းFacebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်Facebook မှာVOA ညမာပိုင်းစာမျက်နှာဖြစ်တဲ့VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကိုမက်ဆေ့ချ်ပို့နိုင်သလိုမျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သွားရှင်တွေစီကတုံ့ပြန်အကြံပြုလာကြပါတယ်ကိုစောင့်မျှော်ကြိုးစားနေပါတယ်ရှင် ဒီတော့ရှင်ဒီကိုဒီတော့ရှင်တရားတောင်းထားတဲ့တခြင်းနဲ့ဖြောပြပေးကြပါလိမ့်ရှင်။မက်ဆေ့ချာကနေပြီးတော့သူကစာရေးပြီးတော့တခြင်းတောင်းလာတာဖြစ်ပါတယ်။ပြင်းဦးရေမျိုးကမောင်လေးကျော်စွာဝင်းကနေပြီးတော့ကွေလာရဲ့အနီးဆုံးရန်သူဆိုတဲ့တခြင်းလေးတောင်းဆိုခြင်းပါတယ်။ကျေးသီးမျိုးနဲ့လုံဖူးရက်ွက်ကညီလေးစိုင်းတန်အောင်ခေါ်
sign can out really. A near and three anivaries read the Galilea party money. Few a poet are retara omnimazi loose down be valley. Tiro did a bear didorashi, down so tari, di, willa di sutari, and nizon yandu so read the chin in a pure beach money. Did the chin down are doing it to go out the rush in it along the taikan and a man of Nolan Marisu. Nothing to go on.
ลูกเจนาด้วยกงตานี้อยู่ตัวบ้างงาก็ตะคูรอสู่จองไปแก่ไล่บ้างน้องตันตยามาอัจฉะจองไม่ตีแก่ลูกบ้างอวดช่วยชีวิตกำเนียดชีวาตะคูตาอภิเตชาชาตีชีสวาเชตาดมยา โจกามีทุเรตาสิโปไลตาอินาเจมาสิจามูมชีเดติกาเนเปียนเลกาโนโลยูปาชีตะเมียกูโปเอคาชีดูเยโกซงกาทัวตัว
ဒီဆိုထားတဲ့အနည်းဆုံးရန်သူဆိုတဲ့တခြင်းကိုနားဆင်ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဗီဒီယိုအမြင်မှောင်တော်ရရှင်ရဲ့ဝေဖန်ကြံပေးစာရင်းရှင်ဖွင့်စာရင်းနဲ့တေးတဲ့ချင်းတောင်းလာရီကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးကြများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ဗီဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အချိန်
ကမ္ဘာတလွားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။အိန္ဒိယနိုင်ငံကရွာလေးတစ်ရွာမှာတော့ဒေဝါလီနေ့ကိုထူးထူးခြားခြားနောက်ချီးတွေပေါက်ပြီးဆင်နွှဲခဲ့ပါတယ်။ဂင်းနစ်ကမ္ဘာစံချိန်တင်ပို့အတွက်တရုတ်နိုင်ငံကအသက်100နှစ်ကျော်အဖိုးအိုတဦးဟာပါရာဂလိုက်ဒါကိုပူးတွဲစီးပြခဲ့ပါတယ်။ဒီလိုကမ္ဘာတလွားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချန်နဲ့မက်ခင်ဖြူထွေးတ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ Harlem Globetrotters ကအကစားသမားတွေကတော့55ပေ6လမအကွာအဝေးကနေလက်နောက်ကန်ဘတ်စကတ်ဘောပစ်ပြီးဂွင်းလေးကိုဝင်အောင်ပြစ်နိုင်တဲ့အတွက်စံချိန်တင်သွားပါတယ်။နောက်တစ်ယောက်ကတော့ဘတ်စကတ်ဘောကိုလေထဲအမြင့်ပေ20ကျော်လေနေအောင်ပြစ်လိုက်ပြီးလေနေတဲ့ဘောလုံးကိုလက်ချောင်းတွေပေါ်မှာပြန်ဖမ်းပြခဲ့ပါတယ်။ဒီကနေ့ကအသက်105နှစ်ကျော်အဖိုးတူဖြစ်တဲ့ UT ဆင်းကတော့အသက်အကြီးဆုံးပါရာဂလိုက်ဒါပူးတွဲစီးသူဖြစ်လာပါတယ်။ဂျပန်နိုင်ငံကဟီချီကီအီကူယာမာနဲ့အန်ဂိုရာဆွန်ချိုတို့အကျွဲကလည်းကျိုးတစ်ချောင်းနဲ့စက္ကန့်30အတွင်းတစ်လက်စီအများဆုံးခုန်ပြနိုင်တဲ့စံချိန်ကိုကျင်လိုက်ပါတယ်။သူတို့နှစ်ဦး82ချိန်ခုန်ခဲ့ကြတာပါရှင
်။အိန္ဒိယနိုင်ငံအနောက်တောင်ပိုင်းကကနတာကပြည်နယ်နဲ့သမီးနာဒူပြည်နယ်အသက်ကဂမ်တာပူရာရွာကလေးကတော့ဒေဝလီနေကိုထူးထူးခြားခြားနောက်ချီးတွေနဲ့ဆင်နွှဲခဲ့ပါတယ်။အဲဒီကရွာသားတွေဟာနောက်ချီးတွေနဲ့အချင်းချင်းပေါက်ပြီးဒီပွဲတော်ကိုဆင်နွှဲကြတာပါ။သူတို့ကိုးကွယ်တဲ့ဖခင်ဘီရီရှာဝါရာဆာမီကနောက်ချီးပုံထဲမှာမွေးလာတယ်လို့ယုံကြည်လို့အခုလိုလှုံ့ဆော်ကြတာပါ။နောက်ချီးကိုကင်တွယ်တဲ့အတွက်လဲယောဂတော်တော်များများကိုကုသနိုင်တယ်လို့ယုံကြည်ကြတာပါ။အိန္ဒိယနိုင်ငံမှာဟိန္ဒူဘာသာဝင်တချို့ဟာနွားနဲ့နွားကထွက်သမျှဟာတန့်စင်စေပြီးအမျက်တနိုးထားရမယ်လို့ယုံကြည်ကြတာပါအခုလိုနောက်ချီးနဲ့ပေါက်တဲ့ပွဲတော်ကိုတခြားရွာကလူတွေလည်းလာရောက်ဆင်နွှဲကြပါတယ
်ဘရာဇီးနိုင်ငံဆောက်ပါလိုမျိုးကလမ်းတွေပေါ်မှာဟဲရီပေါ်တာဇာတ်လမ်းရုပ်ရှင်တွေကလူတစ်ပြက်စီးပြန့်စီးနေသူနေရာကိုတွေ့မြင်ကြရမှာပါသူတို့ကတော့အသက်39နှစ်အရွယ်Finishes Santos နဲ့အသက်28နှစ်အရွယ် Alessandro Russo ဖြစ်ပါတယ်။သူတို့ဟာဘင်္ဂလုံးတက်စကူတာကိုတပြက်စီးပြန်ပုံစံတက်ဆင်ဖန်တီးခဲ့တာပါ။အစပိုင်းမှာတော့အနည်းငယ်လေးကျင်းရမှာဖြစ်ပြီးသူတို့ရဲ့တပြက်စီးပြန်ဟာတနာရီကို38မိုင်နှုန်းနဲ့သွားနိုင်ပါတယ်။လောလောဆယ်တော့သူတို့ကိုယ်ပိုင်အတွက်ပဲအသုံးပြုနေပြီးနောက်ကျရင်အများပြည်သူအတွက်အချောင်းကိုဒေါ်လာ840ကျော်လောက်နဲ့ဈေးကွက်တင်ရောက်ချဖို့လည်းစီစဉ်နေပါတယ်။သူတို့ရဲ့ပစ္စည်းကိုအသုံးပြုပြီး Harry Potter ရုပ်ရှင်တွေကလို့ခွေးတဲ့ကစားနည်းမျိုးကစားနိုင်လာဖို့လဲမျှော်လင့်ထားကြပါရဲ့ရှင
်။တောင်ကိုရီးယားနိုင်ငံမှာလူနှစ်ယောက်စီးနိုင်တဲ့ drone ယာဉ်ပြန်တစ်စီးကိုပြီးခဲ့တဲ့အပတ်ကတောင်ကိုရီးယားသံယူပို့ဆောင်ရေးဝန်ကြီးဌာနနဲ့စိုးမျိုးတော်အစိုးရကပူးပေါင်းဆန်းသတ်ခဲ့ပါတယ်။ downline အတက်ဆင်းလုံနိုင်တဲ့ဒီ drone ယာဉ် EH216 ကိုတရုတ်ကုမ္ပဏီ EHAN အစောက်ဦးပေါ်ကနေစတင်ပြန်တန်းခဲ့ပြီးအမြင့်ပေ150ကျော်လောက်ကနေစိုးမျိုးလည်ကောင်းကို9မိနစ်ကြာဖြတ်ပြီးပြန်တန်းခဲ့ပါတယ်ရဟတ်ယာဉ်ထက်ဆိုင်ရင်စူညံမှုနှုံနေပြီးအခုလိုလျှက်စစ်တပ်အားနဲ့ပြန်တန်းနိုင်တဲ့ယာဉ်ပြန်တွေဟာလမ်းပိတ်ဆို့မှုကနေတက်တာစေဖို့အတွက်လည်းဖြစ်ပါတယ်2023ခုနှစ်ကစပြီးတော့ဒီ drone ယာဉ်တွေကိုမီးတပ်နဲ့အရေးပေါ်ကယ်ဆယ်ရေးလုပ်ငန်းတွေမှာအသုံးပြုဖို့ရည်ရွယ်ထားပြီးတော့2025ခုနှစ်လောက်မှာတော့စီးပွားပြည့်အတွက်သုံးမယ်လို့စိုးမျိုးတော်အစိုးရကပြောပါတယ်ခင်ဗျာ
ဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးမှာပါ။ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံတွေရဲ့ G20 ထိပ်သီးစီးပွားပွဲပိတ်ပွဲနေဖြစ်တဲ့တနင်္ဂနွေနေ့မှာကမ္ဘာတစ်လွှားလူတိုင်းအတွက် COVID-19 ကာကွယ်ဆေးရအောင်တက်ဆွမ်းတမျှလှုံ့ဆော်ကြဖို့ကတိပြုခဲ့ကြပါတယ်။နှစ်ရက်ကြာကျင်းပတဲ့ဒီစီးပွဲမှာ COVID-19 ဆိုင်ရာကိစ္စရပ်တွေအပြင်ဥရောပရာသီပြောင်းလဲမှုဆိုင်ရာကိစ္စရပ်တွေကိုပါဆွေးနွေးခဲ့ကြတာပါ။နိုင်ငံပေါင်း34နိုင်ငံပါဝင်တဲ့ဝင်ရင်စောင့်ကြည့်ရေးဆိုင်ရာ Open Skies Treaty သဘောတူညီချက်ကနေ American ပြည်ထောင်စုကတနင်္လာနေ့မှာတရားဝင်နှုတ်ထွက်လိုက်ပြီးဖြစ်ပါတယ်။ Russia ဘက်ကသဘောတူညီချက်ပါစီးနင်းစည်းကမ်းတွေကိုထပ်တလဲလဲချိုးဖောက်နေတယ်လို့ American ကဆက်ဆွဲပြီး18နှစ်ကြာပါဝင်ခဲ့တဲ့ဒီသဘောတူညီချက်ကနေနှုတ်ထွက်ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာတော့ COVID-19 အကူးဆက်ခံရသူအခုဆိုရင် 8,000 နီးပါးနဲ့တေဆုံးရသူက1939ယောက်ရှိသွားပြီဖြစ်ပါတယ်။ရန်ကုန်တိုင်းမှာကူးစက်သူအများဆုံးတွေ့ရပြီးဒုတိယအများဆုံးတွေ့ရတာကမန္တလေးတိုင်းဖြစ်ပါတယ်။ပဲခူးတိုင်း၊အေရဝတီတိုင်းနဲ့မကွေးတိုင်းတွေမှာလည်းကူးစက်မှုအများအပြားရှိပါတယ်။ကမ္ဘာအရာကြီးဥလို့ဖောက်ပြန်ပြောင်းလဲမှုတိုက်ဖြတ်ရင်းမှာနိုင်ငံတကာရဲ့ကြိုးပမ်းအားထုတ်မှုပေါ်ထွက်လာအောင်ဂျပန်နိုင်ငံကလည်းဥဆောင်သွားမယ်လို့ဂျပန်ဝန်ကြီးချုပ်ယိုရှီဟီဒေဆုဂါကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။တနင်္လာနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့်ဗီဝေးမြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ဗီဝေးကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမခင်မျိုးသက်ပါ။
This program has come to you from the Voice of America, Washington.